to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ View American တိုင်းရဲ့2020ပြည်နှစ်ဇန်နဝါရီလ22ရက်ဗုဒ္ဓဦးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ Flight to meter 3240 48တူအပြင် Flight length meter 190 kHz 1500ကနေတိုက်ရိုက်နားဆင်နိုင်သလို View ရဲ့ Facebook Seminar View Burmese News ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့မနက်ခင်းအစီအစဉ်မူအဖြစ်ကျွန်တော်ရမထွန်းကတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြိုကြိုသိမ်းပြောပြမှာပါ။တမရတော်နဲ့ထရမ့်အပေါ်တရားဆွဲဆိုထားတာကိုထက်လူတော်မှာကြားနာစစ်ဆေးမှုစတင်နေပြီဖြစ်ပါတယ်။လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အပြစ်သက်အစီရင်ခံမှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုဆက်ပြီးစုံစမ်းစစ်ဆေးတရားဆွဲဆိုဖို့တမရအဝိမျက်ကရှေ့နေကြိုးရုံကိုပို့ထားပါတယ်။အမေရိကန်ပြည်ဦးမင်းဗီဇာကန့်သတ်မဲ့နောက်တိုးနိုင်ငံစီးနေမှာမြန်မာနိုင်ငံလည်းပါတယ်လို့သတင်းတွေမှာဖော်ပြနေကြပါတယ်။ဒီသတင်းတွေနဲ့အတူတခြားစီးရင်စာအုပ်ဖွဲ့ထိတန်းသတင်းတွေကိုလည်းသိရပါမှာပါဗျာ။
ဒီလိုထိတိုင်းရောက်တဲ့ရင်တွေပြီးနားဆင်ရမယ့်သတင်းတော်တစ်ပုဒ်မှာလွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင် ICOE ရဲ့အစည်းအဝေးအပေါ်ပြည်တွင်းအကက်ခတ်တချို့ကဘယ်လိုသဘောထားတွေရှိပါသလဲ
။ဒါပေမဲ့သူတို့ရဲ့အကြံပြုချက်တွေမှာစုံစမ်းစစ်ဆေးပြီးတော့တွေ့ရှိလာတဲ့အဖြစ်ရှိတဲ့သူတွေကိုဖြည့်ရောက်စွာအရေးယူဖို့အတွက်တိုက်တွန်းထားတဲ့အကြံပြုချက်မှာပါ
2019မြန်မာစစ်တပ်ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းနယ်မြေရှင်းလင်းရေးမှာလူမျိုးတုံးတပ်ဖြတ်မှုရွေချက်မရှိဘူးလို့ဆိုတဲ့အစည်းအဝေးခန်းစားအပေါ်ဝေဖန်သုံးသပ်ချက်တွေကိုမကြာခင်နားဆင်ရပါမယ်။ဒါအပြင် American ASEAN အထူးထိပ်သီးအစည်းအဝေးကိုဒေါက်ဆန်းစုကြည်ကိုရန်တက်ရောက်ခြင်းအဖြစ်တွေ့တက်မှုတစုံတရာရှိလိမ့်မယ်ဆိုတဲ့အကြောင်းနဲ့ခိုင်မြန်မာနယ်စပ်ကဒုက္ခသည်စခန်းတွေရဲ့နောက်ဆုံးအခြေအနေသတင်းလွှာတော့အပြင်ကမ္ဘာသတင်းတွေထဲကမြန်မာပြည်သတင်းတွေကိုလည်းနားဆင်ကြရပါမယ်။ဒီသတင်းလွှာတွေမတိုင်ခင်တော့ဗုဒ္ဓဦးနဲ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကပြောပြပေးပါမယ်ခင်ဗျာ။
သမ္မတဒေါ်နယ်ထရမ့်ပေါ်တရားဆွဲဆိုထားတာကိုအထက်လွှတ်တော်မှကြားနာစစ်ဆေးဖို့အင်္ဂါနေ့ကစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။သမ္မတအာဏာကိုအလွယ်ကူစားလုပ်မှုလွတ်တော်ရဲ့လုပ်ငန်းတွေကိုဟန်တားနှောက်ယှက်မှုဆိုတဲ့စွဲချက်တစ်ခုကိုသမ္မတကကျူးလွန်ထားသလားဆိုတာကြားနာစစ်ဆေးဖို့စတင်လှုပ်ဆောင်တာဖြစ်ပြီးဒါဟာအမေရိကန်သမိုင်းမှာ၃ချိန်မြောက်ပဲရှိသေးတဲ့ကြားနာစစ်ဆေးမှုဖြစ်ပါတယ်။အထက်လွှတ်တော် Republican လူများစုကောင်ဆောင် Mitch McConnell အဆိုပြုထားတဲ့အချိန်စရားနဲ့တတ်မှတ်ချက်မူပေါင်းတွေဟာကြားနာစစ်ဆေးမှု80%လောက်ဆောင်ဖို့မျှတတဲ့နည်းလမ်းတစ်ခုဖြစ်တယ်လို့သမရထရမ်ရဲ့ဥပဒေကျူးဆောင်ဖွဲ့အကြီးအကဲဖက်စီပိုလုံးကပြောပါတယ်။သမရဟာမှားယွင်းလို့ဆောင်ထားတာဘာမှကိုမရှိတာကြောင့်စွဲချက်နှစ်ခုအတွက်အပြစ်မရှိဘူးဆိုတဲ့ရလဒ်ထွက်လာစေမယ့်နည်းလမ်းဖြစ်တယ်လို့လည်းရှင်းနေစီပိုလုံးကဆိုပါတယ်။ဂျာနာစစ်ဆေးပွဲစတင်ချိန်မှာတော့ဗိုလ်ဒူးလေးကနေစနေနေ့အထိတရက်ကို12နာရီကြာလုပ်မဲ့အစီအစဉ်ကိုမစ္စတာမကွန်းလို့ကပြန်ရုပ်သိမ်းသွားပါတယ်။အဲဒီအစားတရက်ကို8နာရီကြာဂျာနာစစ်ဆေးမှုပြန်တင်ပါတယ်။အော်ရိုဒေါ်ကလွတ်ထားတဲ့တရက်လူလို့ဆောင်ကြမဲ့မန်နေဂျာတွေကတရက်ကို8နာရီကြာ3ရက်တင်ပြရမှာဖြစ်ပြီးအဲ့တော့သမ္မတထရမ့်ရဲ့ရှင်းနေတွေကအလားတူတရက်၈နာရီကြာ၃ရက်ခြေပပြောဆိုကြရမှာဖြစ်ပါတယ်။လက်ရှိအတန်လွတ်နေချိန်အထိအထက်လွှတ်တော်မှာဒီဂျာနာစစ်ဆေးမှုကိုဘယ်လိုလုပ်ဆောင်မယ်ဆိုတဲ့သတ်မှတ်ချက်တွေချမှတ်ဖို့အပြန်အလှန်ပြောဆိုနေကြဆဲရှိပါတယ်
။ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာအင်ကာနစ်ကအဖွင့်ပိန်ခွင့်ပြောတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအဓိကကျတဲ့ကုန်သွယ်ရေးသဘောတူညီချက်နှစ်ခုပြီးပတ်ပြက်ခဲ့တာကိုအမွန့်တင်ပြောဆိုပြီးအမေရိကန်တို့အနေနဲ့တခါမှမရဘူးတဲ့အောင်မြင်မှုမျိုးထပ်ပြီးရရှိခဲ့တာလို့ကြေညာခဲ့ပါတယ်။အမေရိကန်အထက်လွှတ်တော်မှသမ္မတကိုတရားစွဲဆိုစစ်ဆေးမှုစတင်တော့မဲ့နိုင်ပိုင်းအလို့မှာသမ္မတထရန့်အခုမိန့်ခွန်းကိုပြောဆိုတာပါ။လူလက်တန်းစားလုပ်သားတွေနဲ့ကုမ္ပဏီတွေအတွက်အောင်မြင်မှုတွေအဖြစ်သမ္မတထရန့်ဘက်ကဂုဏ်ယူပြောဆိုခဲ့တဲ့အထက်မှာတော့တရုတ်နယ်ကုန်သွယ်ရေးသဘောတူညီချက်ပထမအဆင့်နောက်အထက်လွှတ်တော်ကအတည်ပြုထားတဲ့ကနေဒါမက္ဆီကိုတို့နဲ့ကုန်သွယ်ရေးသဘောတူညီချက်တစ်တူလည်းပါဝင်ပါတယ်။ကမ္ဘာစီးပွားရေးဖိုရမ်မှာပဲပြီးခဲ့တဲ့နှစ်နှစ်တုန်းကကြီးမြတ်တဲ့အမေရိကန်အဖြစ်ပြန်လည်ဖော်ဆောင်နေတဲ့အကြောင်းသူပြောခဲ့ပါကြောင်းဒီကနေ့မှာတော့အမေရိကန်ဟာဆိုရင်ကမ္ဘာမှာဘယ်တော့မှမတွေ့ကြုံဘူးခဲ့တယ်လို့မျိုးစီးပွားရေးတိုးတက်မှုကြီးထဲမှာရောက်ရှိနေပြီဆိုတာကိုဂုဏ်ယူစွာကြေညာကြောင်းသမ္မတထရန့်ကမင်ကွန်းမှာထည့်သွင်းပြောဆိုပါတယ်။တခြားနိုင်ငံတွေအနေနဲ့လည်းသူ့ရဲ့ဥဆောင်မှုကိုလိုက်ပြီးအလုံးမဖြစ်တဲ့ဘျူရိုကရေစီရန်တရားကနေနိုင်ငံသားတွေကိုလွတ်မြောက်စေဖို့သမ္မတထရန့်ကတိုက်တွန်းသွားပါတယ်။
ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်တက်ရောက်တဲ့သမ္မတဒေါ်နယ်ထရမ့်မှာအင်္ဂါနေ့ကတော့ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းနဲ့ဖိုရမ်ပြင်ပမှာဒီကြားတွေ့ဆုံပြီးအမေရိကန်နဲ့ပါကစ္စတန်ကြားဆက်ဆံရေးတိုးတက်လာနေတာကိုကြေကျူးပြောဆိုပါတယ်။အာဖဂန်နစ္စတန်စစ်ပွဲအတွက်ရေရှည်ခိုင်မာတဲ့နိုင်ငံရေးဖြစ်တခုရှာဖွေရေးဆက်ပြီးစူးစမ်းသွားကြဖို့ခေါင်းဆောင်တို့ဦးသဘောတူကြတယ်လို့တွေ့ဆုံမွေးပြီးအမေရိကန်ရဲ့ထုတ်ပြန်ချက်တခုမှာဖော်ပြထားပါတယ်။ဆွေးနွေးကြတဲ့ကိစ္စရပ်တွေထဲမှာအမေရိကန်နဲ့ပါကစ္စတန်ကြားကုန်သွယ်ရေးတိုးချဲ့ဖို့ကိစ္စလည်းပါတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။ ကျွန်တော်တို့တိတ်ကိုဆင်ပြေနေပါတယ်ပါကစ္စတန်နဲ့ဒီလောက်နီးကပ်တဲ့ဆက်ဆံရေးမျိုးဘယ်တော့မှမရှိခဲ့ဘူးပါဘူးလို့ဝန်ကြီးချုပ်ခန်းနဲ့တွေ့ဆုံမှုအစမှာသမ္မတထရမ်ကသတင်းတော့တွေကိုပြောပါတယ်2019ခုနှစ်မှာသမ္မတထရမ်ကဝန်ကြီးချုပ်ခန်းကိုအင်ဂျီတော်မှာလက်ခံတွေ့ဆုံခဲ့ပြီးချိန်ကလေးကဆိုရင်သူတို့နှစ်ဦးအခုချိန်တွေ့ဆုံတာဟာ၃ချိန်မြောက်ပါအမေရိကန်နဲ့ပါကစ္စတန်အကြားဆက်ဆံရေးတိုးတက်လာတဲ့အဓိကအကြောင်းတစ်ခုကတော့ပါကစ္စတန်အင်းကြီးချင်းအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်နဲ့တိုက်နေတဲ့တာလီဘန်တွေနဲ့အမေရိကန်အကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေဆက်လုပ်နိုင်ဖို့ပါကစ္စတန်ကဂျာဝင်ပူပေါင်းလှုပ်ဆောင်ပေးတာကြောင့်ဖြစ်ပါတယ်ပါကစ္စတန်နဲ့အိန္ဒိယအကြားကက်ရှမီးယားဒေသပိုင်ဆိုင်မှုအရေးအငင်းပွားနေတဲ့ပေါ်ကူညီလှုပ်ဆောင်ပေးဖို့သူ့အနေနဲ့အစဉ်သင့်ပဲလို့လည်းအင်္ဂါနေ့တွေ့ဆုံပွဲတွင်သမ္မတထရမ်ကပြောသွားပါတယ်
အမေရိကန်ပြည်ထောင်စုဘော့စတန်ကတက္ကသိုလ်ကိုပြန်လာတက်တဲ့အီရန်ကျောင်းသားတဦးကိုအမေရိကန်ကပြည်ဝင်ခွင့်မပေးဘဲပြန်ပို့လိုက်ကြောင်းလွှင့်မှုဆိုင်ရာရှေ့နေတွေကပြောပါတယ်။ North Eastern တက္ကသိုလ်ကအသက်24နှစ်အရွယ်ဘွဲ့ချိုကျောင်းသားမိုဟာမက်ရှာဟက်ဒါဟနီဟူစိန်ကတရားဝင်ကျောင်းသားဗီဇာနဲ့တနင်္လာနေ့မှာဘော့စတန် International Logan Lease ကိုဆက်ရောက်လာခဲ့တာဖြစ်ပြီးအမေရိကန်အောက်ခွန်နဲ့နေဆက်ထိန်းချုပ်ရေးဌာနကဖမ်းဆီးခဲ့တာပါ။ကောလိပ်ပြန်တက်နိုင်ရေးအတွက်ပြည်ဝင်ခွင့်ပြန်ပေးဖို့တနင်္လာနေ့ညမှာပဲရှေ့နေတွေကအရေးပေါ်အတနာခံစားတင်သွင်းခဲ့တယ်လို့ Massachusetts American Civil Liberties Union ကပြောပါတယ်။ဒါဟန်နီအနေနဲ့ကြားနာမှုလုပ်မဲ့အင်ကာနေ့မနေ့စင်နာရီတီအမေရိကန်ပြည်ထောင်စုမှာဆက်ပြီးနေထိုင်ဖို့ Massachusetts District တရားရုံးကအမိန့်တရထုတ်ပြန်ပေးခဲ့ပါတယ်။ဒါပေမဲ့အမေရိကန်အကောက်ခွန်နဲ့နေဆက်ထိန်းချုပ်ရေးဌာနကတနင်္လာနေ့ညမှာပဲသူ့ကိုအမေရိကန်ကထွက်မဲ့လေရင်ပေါ်ပြန်တင်ပေးလိုက်တာဖြစ်ပါတယ်။
ဒီရီအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေဗုဒ္ဓနေ့မနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိသက်အစီအစဉ်မှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုဆက်လက်စုံစမ်းစစ်ဆေးပြီးတရားစွဲဆိုဖို့နိုင်ငံတော်သမ္မတကကော်မရှင်ရဲ့အစီအစဉ်အပြည့်စုံကိုနောက်ဆက်တွဲတွင်နဲ့အတူပြည်ထောင်စုရှေ့နေချုပ်ရုံးကိုပေးပို့ပြီးဖြစ်တယ်လို့ဇန်နဝါရီလ22ရက်နေ့စွဲနဲ့နိုင်ငံတော်သမ္မတရုံးရဲ့တင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြည်တွင်းလက်နက်ကိုင်ပြည်ပခါတွေအတွင်းပစ္စည်းဥစ္စာဖျက်ဆီးခံရတာ၊ဒါမှမဟုတ်လူရတာ၊ဒါမှမဟုတ်အကြမ်းသားတွေကကျူးလွန်ခဲ့တဲ့တခြားရာဇဝတ်မှုကြီးတွေကိုဆက်လက်စုံစမ်းစစ်ဆေးပြီးတရားစွဲဆိုဖို့ဖြစ်တယ်လို့သမ္မတရုံးထုတ်ပြန်ချက်မှာပါရှိပါတယ်။အာဆာအဖွဲ့ဝင်တွေ၊ဒါမှမဟုတ်အလို့လူပူပေါင်းပါဝင်ခဲ့သူတွေကကျူးလွန်ခဲ့တဲ့ကြီးလေးတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့နဲ့တရားစွဲဆိုဖို့ဘယ်လိုလုပ်သင့်လဲဆိုတာစစ်ဥပဒေချုပ်နဲ့လိုအပ်သလိုတိုင်ပင်ဆောင်ရွက်တော့ဖို့လေပြည်ထောင်စုရှေ့နေချုပ်ကသမ္မတကအကြောင်းကြားထားပါတယ်။တမတော်သားတွေကျူးလွန်ခဲ့တယ်လို့ဆွဆွထားတဲ့ရာဇဝတ်မှုတွေအထူးသဖြင့်မင်းကြီးနဲ့ချွတ်ပြင်ကြီးရွာတွေမှာတပ်ဖြတ်မှုတွေထွက်ပြေးသွားတဲ့မွတ်စလင်တွေရဲ့ကြီးတီးရွာတွေကနေအိမ်တွေမီးလောင်လာကိုတားဆီးဖို့ပြက်ကွက်ခဲ့တာတွေအတွက်တမတော်စစ်ဥပဒေချုပ်ရုံးအနေနဲ့လက်ရှိစုံစမ်းစစ်ဆေးမှုနဲ့တရားစွဲဆိုမှုတွေကိုတိုးချဲ့လှုပ်ဆောင်နိုင်ရေးကော်မရှင်ရဲ့အစီအစဉ်အပြည့်စုံနဲ့နောက်ဆက်တွဲတွေကိုသမ္မတကဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီတပ်မတော်ကောင်ရဲဦးစီးချုပ်ထံပေးပို့ခဲ့ပြီးဖြစ်တယ်လို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ ICOE ရဲ့ပြည်သက်အစီအစဉ်မှာနောက်ဆက်တွဲ30ခုအပါအဝင်စုစုပေါင်းစာမျက်နှာ450ကျော်ပါပါတယ်။အဲ့ဒီအစီအစဉ်အနှစ်ချုပ်ဖော်ပြချက်ကိုအများပြည်သူဖတ်ရှုနိုင်ဖို့သမ္မတရဲ့ညွှန်ကြားချက်နဲ့အင်ကာရီကထုတ်ပြန်ပေးခဲ့ပါတယ်။
American သမ္မတ Donald Trump အစိုးရရဲ့အငင်းပွားပွဲပြည်ဝင်ခွင့်ထိန်းချုပ်ကန့်သတ်မဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါတယ်လို့အင်ကာနေတို့သတင်းတွေကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။သမ္မတ Trump အစိုးရဘက်ကပြည်ဝင်ခွင့်ကန့်သတ်နိုင်ငံများစီးမှာနောက်ထပ်9နိုင်ငံထပ်ထည့်ဖို့စီစဉ်နေတဲ့အကြောင်းအဲ့ဒီနိုင်ငံတွေကတော့မြန်မာ Belarus Eritrea Kyrgyzstan Nigeria Sudan နဲ့ Tanzania တို့ဖြစ်တယ်လို့သတင်းကဖော်ပြပါတယ်။ဒီထဲကတချို့နိုင်ငံတွေကိုတော့အမေရိကန်ပြည်ဝင်ခွင့်ဗီဇာအမျိုးအစားတချို့ကိုသာကန့်သတ်မှာဖြစ်တယ်လို့ Wall Street Channel ကသတင်းကဖော်ပြပါတယ်။အခုသတင်းထွက်နေတဲ့နိုင်ငံတွေစီးရင်ကအတိမဖြစ်သေးကြောင်းနဲ့အပြောင်းလဲတွေလည်းရှိနိုင်တယ်လို့ Politico website မှာလည်းဖော်ပြထားပါတယ်။အမေရိကန်ပြည်ဝင်ခွင့်ကန့်သတ်ထားတဲ့နိုင်ငံတွေထဲမှာနောက်ထပ်နိုင်ငံတွေထပ်တိုးဖို့စဉ်းစားသုံးသပ်နေကြောင်းအမေရိကန်သမ္မတ Trump က Wall Street Channel နဲ့တွေ့ဆုံမေးမြန်းမှုမှာပြောဆိုထားပေမယ့်ဘယ်နိုင်ငံတွေလဲဆိုတာကိုတော့ပြောဖို့ညှင်းဆိုထားပါတယ
်။ဒီနိုင်ငံလည်းပဲဝူဟန်မြို့မှာပြန့်နှံ့ဖြစ်ပေါ်နေတဲ့ virus ပိုးအသစ်တမျိုးအမေရိကန်ပြည်ထောင်စုမှာပထမဆုံးကူးစက်ခံရတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါတယ်။အသက်ရှူလမ်းကြောင်းဆိုင်ရာ virus ပိုးပြန့်နှံ့ဖြစ်ပေါ်နေတဲ့ဒေသကနေပြီးခဲ့တဲ့သတင်းဘက်ကပြန်လာတဲ့ဝါရှင်တန်ပြည်နယ်ဒေသခံတူဟာ Seattle မြို့နားမှာဆေးရုံတင်ထားရတယ်လို့ပြောတဲ့အကြောင်း AP သတင်းတပုတ်မှာဖော်ပြထားပါတယ်။ ဆိုဟိုမစ်ခရိုင်မှာနေထိုင်သူလို့ပဲပြောထားတဲ့အသက်30ကျော်အရွယ်မျိုးသားဟာအခြေအနေကောင်းပြီးဈေးဘက်ဝန်ထမ်းတွေဒါမှမဟုတ်အများပြည်သူတွေအန်ဒရယ်ရှိတယ်လို့မသတ်မှတ်တဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်အမေရိကန်လူထုအတွက် virus ပိုးကြောင့် Android ဖြစ်လာနိုင်ခြေဟာသိပ်ကိုနည်းပါတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကအလေးနဲ့ပြောထားပါတယ်။တရုတ်ပြည်မှာဒီ virus ပိုးကူးစက်ခံထားရသူပေါင်း300လောက်ရှိနေပြီးသေဆုံးသူ6ဦးရှိသွားပါပြီ။ virus ပိုးကူးစက်ခံရသူဟာချောင်းဆိုးတာ၊အဖျားတက်တာ၊အသက်ရှူရခက်ခဲတာနဲ့နမိုးနီးယားအဆုတ်အောင်ရောဂါတွေခံစားရနိုင်ပါတယ်။ဒီလိုနိုင်ငံမြန်မာပိုင်းရောဂါပိုးကူးစက်မှုတွေအဖြစ်ထိုင်း၊ဂျပန်၊တောင်ကိုရီးယားနဲ့ထိုင်ဝမ်တို့ကပြောထားပြီးအခုအမေရိကန်မှာပါလာတာပါ။ကမ္ဘာတော်ကလေဆိပ်တွေမှာဒီရုပ်နိုင်ငံကဝင်လာတဲ့ခီးတွေကို virus ပိုးကူးစက်ခံထားရတဲ့လက္ခဏာတွေရှိမရှိစမ်းသပ်စစ်ဆေးတာတွေကိုလည်းတိုးမြှင့်လှုပ်ဆောင်နေကြပါတယ
်။ဆိုမာလီယာစစ်သွေးကြောအဖွဲ့ El Shabaab ရဲ့ပြည်ပတိုက်ခိုက်ရေးသမားတွေတဲကအစ်စ်မြင့်ဆုံးအကြီးတန်းတာဝန်ရှိသူတူကသူ့လက်နက်ချအညံ့ခံလိုက်ပြီးအခုတော့မြို့တော်မိုဂါဒီရှုမှာဆိုမာလီအစိုးရထံမှရှိနေကြောင်းပြောဆိုလိုက်ပါတယ်။ El Shabaab အဖွဲ့နဲ့ပူးပေါင်းဖို့ Zubair El Muhaji က2006ခုနှစ်မှာဗြိတိန်နိုင်ငံလန်ဒန်ကနေလာရောက်ခဲ့သူပါ။ El Shabaab အဖွဲ့တွင်အစဉ်စဉ်ယာရုတက်ခဲ့ပြီးနောက်ဆုံးမှာတော့အဖွဲ့ရဲ့ဘာသာရေးဆိုင်ရာပညာရှင်များရဲ့ရှူအားကောင်စီအဖွဲ့ဝင်တဦးဖြစ်လာခဲ့ပါတယ်။2013ခုနှစ်မှာတော့ El Shabaab အဖွဲ့ရဲ့အမ်နီယတ်အဖွဲ့ကသူ့ကိုဖမ်းဆီးပြီးထောင်သုံးနှစ်ချခဲ့ပြီးနောက်မှာတော့အယ်ရှာဘတ်အဖွဲ့နဲ့သဘောထားကွဲပြားခဲ့တာဖြစ်တယ်လို့ Ivory Coast နယ်ပွားအယ်မူဟာဂျီယာက VOA ဆိုမာလီယာဌာနရဲ့ Investigative Dossier အစီအစဉ်မှာပြောကြားခဲ့ပါတယ်။သူလက်နဲ့အညံ့ခံလိုက်ရတဲ့အကြောင်းကတော့အယ်ရှာဘတ်အဖွဲ့ကမွတ်စလင်တွေနဲ့ကဘာကိုလိမ်ညာနေတာကြောင့်ဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။
ပေါ်တော့နေမနဲ့ထိတ်တဲရောက်တဲ့ရင်တွေကိုကိုကြော်ကြော်သိနေမတ်တင်ကြီးထိုက်တူပြောပြခဲ့တာပါဆက်လက်ပြီးမြမဆိုင်ရာတဲ့ရင်လော်တွေကိုဇက်တိုက်နာဆင်ကြရပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကမြမစစ်တပ်ရဲ့နယ်မြေရှင်းလင်းရေးမှာလူမျိုးတုံးတပ်ဖြတ်မှုကိုရွေချက်ရှိရှိလှုပ်ဆောင်ခဲ့ခြင်းမရှိကြောင်းလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အစီရင်ခံစာကအတိအကျပြောဆိုထားတော့ပေါ်မေကွန်ထုတ်သူတွေရှိသလိုအကောင့်ဘက်ကရှုမြင်ကြသူတွေလည်းရှိပါတယ်အပြည့်အစုံကိုတော့ VOA သတင်းထောက်မေခါကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ကဇန်နဝါရီလ20ရက်နေ့ထုတ်ပြန်ထားတဲ့ကြေညာချက်အရစာမျက်နှာ400ကျော်ရှိတဲ့သူတို့နောက်ဆုံးအစီရင်ခံစာကိုမြမအစိုးရကိုပေးပို့လိုက်ပြီလို့ဖော်ပြထားပါတယ်။ဒါပေမဲ့ ICOE ဘက်ကပွင့်လင်းမြင်သာမှုရှိရှိအများပြည်သူသိအောင်ထုတ်ပြန်ခြင်းမရှိတဲ့အပေါ်နိုင်ငံတကာလူမှုအဖွဲ့အစည်းတွေတော်တော်များများကပြင်းပြင်းထန်ထန်ဝေဖန်မှုတွေရှိခဲ့ပါတယ်။ပြည်တွင်လူခွင့်လှုပ်ရှားသူတဦးဖြစ်တဲ့ညီမချင်းမြမကဦးအောင်မျိုးမင်းကတော့ ICOE ရဲ့ကြေညာချက်မှာစစ်ရာဇဝတ်မှုကျူးလွန်တာတွေရှိတဲ့ဆိုတဲ့အချက်တွေကိုသူတို့အစီရင်ခံစာမှာဖော်ပြထားပေမဲ့ဘလို့အရေးယူဆောင်ရွက်တင်လဲဆိုတာကိုဖော်ပြထားတာမရှိတာကထောက်ပြစရာဖြစ်စေတယ်လို့ဆိုပါတယ်
။ဒီက highlight ထားလုပ်တဲ့ကိစ္စကဒီချက်တွေကိုစုံစမ်းစစ်ဆေးဖို့ဆက်လက်လုပ်ဆောင်ရမယ်လို့ပြောထားတယ်။ဒါပေမဲ့သူတို့ရဲ့အကြံပြုချက်တွေမှာစုံစမ်းစစ်ဆေးပြီးတော့တွေ့ရှိလာတဲ့အဖြစ်ရှိတဲ့သူတွေကိုထိရောက်စွာအရေးယူဖို့အတွက်တိုက်တွန်းထားတဲ့အကြံပြုချက်မပါဘူး။ကျွန်တော်တို့အရင်အစီအစဉ်ကစုံစမ်းတော့စုံစမ်းဒါပေမဲ့အရေးယူမှုအပိုင်းကိုသိပြီးတော့ထောက်ပြထားတာမရှိတဲ့အတွက်ကျွန်တော်တို့လက်ရှိအခြေအနေမှာဖြစ်နေတဲ့နိုင်ငံတကာကြားစွေးမှုဥပဒေချိုးဖောက်မှုတွေဖြစ်နေတယ်ဒါကြောင့်နိုင်ငံတကာဥပဒေချိုးထုတ်လို့ရရည်ရွယ်ရမယ်ဆိုတဲ့ဟာကိုသူတို့လည်းသိပြီးတော့ဒါကိုဟိုစဉ်းစားထားတဲ့ပုံစံမရှိဘူးဆိုတာဒါတော့ကျွန်တော်သတိထားမိတယ်ဗ
ျရခိုင်ကော်မရှင်အဖွဲ့ဝင်ဟောင်းဟာဂျီဦးအေးလွင်ကတော့အစီရင်ခံစာကရခိုင်ပြည်နယ်အတွင်းမတူညီတဲ့လူမှုအဖွဲ့တွေအတွက်ထိရောက်မှုတစုံတရာရှိစေတယ်လို့သုံးသပ်သွားပါတယ
်။အဲတဲ့ချက်ကတော့သူတို့သုံးထားတဲ့အသုံးအနှုန်းလေးတွေပေါ့နော်။သုံးထားတဲ့ data လေးတွေမှာဟိုလောကျော်အားသုံးနေဆိုတဲ့ဟာတော့ကျွန်တော် state counselor လည်းသုံးနေတယ်။အခုဒီမှာကသူက war crime ဆိုတာကိုလည်းသုံးထားတယ်။နောက်ပြီးတော့ဒီ human rights violation မှာလည်းပဲဒါအပြင်းအထန်ဆိုတာကိုသူကသုံးထားတယ်။နော်အဲ့ဒါဒီဟာကျွန်တော်ထူးခြားချက်ကလေးတွေလို့ကျွန်တော်မြင်ပါတယ်ခင်ဗျာအဲ့တော့ဒီလိုပြိပက်ကနောက်မဖြစ်အောင်အရင်တော့ရှိခဲ့တဲ့ harmony မျိုးသဟဇာတာလုပ်ပြန်ရအောင်လုပ်ဖို့အတွက်ကဒီလွဲမှားနေသောမှားယွင်းချက်တွေကိုပြန်ပြီးတော့ပြင်ဆင်ရမယ်ဆိုတော့ဒီသင်္ကန်းစာလေးကိုယူနိုင်မယ်ဆိုရင်ဒီ report ကအကျိုးရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ
် ICJ နိုင်ငံတကာတရားရုံးကနေမြန်မာကမ်ဘီယာအမှုမှာဂျာပြက်အရေးပေါ်စီမံမှုထားတဲ့မထားတဲ့ ဆုံးဖြတ်ချက်ချတော့မှာမို့ ICOE ရဲ့အစီရင်ခံစာက ICJ ဆုံးဖြတ်မှုအပေါ်တက်ရောက်မှုတစုံတရာရှိနိုင်တယ်လို့နိုင်ငံရေးလေးလာတုံသက်သူအချို့ကတုံသက်တာတွေရှိတဲ့အပေါ်ဥအောင်မျိုးမင်းကတော့တက်ရောက်မှုရှိနိုင်မယ်မထင်ဘူးလို့တုံ့ပြန်လိုက်ပါတယ်။ဥအောင်မျိုးမင်းကတော့တကယ်တည်းမြန်မာပြည်တွင်းတရားရေးစနစ်ဘလောက်အထိယုံကြည်ရမလဲဆိုတဲ့မေးခွန်းတွေနိုင်ငံတကာဘက်ကမေးနေတဲ့အပေါ်အစိုးရအနေနဲ့စနစ်တကျအဖြေရှာဖို့ပြောဆိုလိုက်ပါတယ်
။တကယ်လို့ဒါခိုင်ခိုင်မာမာအရေးယူဆန်နေရှင်ဒီပကိုလည်းကျွန်တော်တင်ပြမလို့ဒီပကလည်းဘာမှလုပ်စရာမလိုဘူး။ဒါနဲ့ပြည်တွင်းမှာရှိနေတဲ့စနစ်နဲ့နောက်ပုံစံကိုယ်တိုင်ကအားနည်းနေတဲ့အတွက်ကြောင့်မလို့အခုလိုမျိုးဒီပမှာလာနေဝင်ပြီးတော့ဒါကိုပြောဆိုရဟာမျိုးတကယ်လို့ဒီမှာပြည်ရင်းမှာရှိတဲ့အဖြစ်မှာတရားစီရင်မှုတရားဥပဒေကိုမပေါ်ဆောင်နိုင်ရင်နိုင်ငံတကာအနေနဲ့ပေါ်ဆောင်မှုလိုအပ်တယ်ဆိုရင်လှုပ်ရှားမှုတွေတောင်းဆိုချက်တွေထွက်လာတာဖြစ်တယ်။တရှိမှာပါကြောင့်လဲဆိုတော့ကျွန်တော်ကပြည်ရင်းမှာအားကိုးနိုင်တဲ့လုံလောက်တဲ့ခိုင်မာတဲ့ညှတာတဲ့တရားစီရင်မှုစနစ်မရှိလို့ပါပဲ
။ဟိန္ဒူဘာသာဝင်တဦးဖြစ်တဲ့ဦးညီမောကတော့လေလာစန်းစစ်ချက်အစီရင်ခံစာမှာလူခွင့်ရေးချုပ်ဖောက်ခံရတာတက်ဖြတ်ခံရသူဟိန္ဒူတွေနဲ့ပတ်သက်လို့အထူးတလဲဖော်ပြထားတာမရှိတဲ့အပေါ်မေးခွန်းထုတ်ခဲ့ပါတယ်
။ဒါကတော့စီးရင်ကတည်းကကျွန်တော်တို့ကလည်းတောက်လျှောက်မီဒီယာကသင်္ဘောကိုပြောနေကြပါအစိုးရလက်ရှိတဲ့တက္ကသိုလ်ကလည်းဖြစ်ပါတယ်။ဒါလည်းကျဒီပေမဲ့ကျွန်တော်တို့ကစီးပီရောရောနဲ့တီတီနဲ့ကြတော့ဘာလို့မပေါ်တော့လဲဆိုတာကတော့ကိုရီးယားလည်းကျွန်တော်တို့အစီအစဉ်မှာပြောလိုက်တဲ့ကားတွေကဒါတော့ဒီကအရေးခံတာအကျတကူပါပဲ။ဒါပဲလို့လေလူကိုရှုပ်ဖို့တရားမြတ်မှုကျွန်တော်ဆင်သွားသူမရှိလို့လားဒါပဲပြောလို့ပါလေ
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်ဖို့ရီမန်းလှုပ်ဆောင်နေဆိုပြီးနိုင်ငံတကာဘက်ကဆွဆွဲပြောဆိုနေပါတယ်မြန်မာအစိုးရဘက်ကတော့ဒီဆွဆွဲချက်ကိုညှင်းပယ်တယ်လို့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလည်းလက်မခံပါဘူးဒါပေမဲ့ဒီအဖြစ်ပြက်တွေအပေါ်တီးတာလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ပြီးအရေးယူသွားမယ်လို့တော့နိုင်ငံတကာကကတိပေးထားပါတယ်ရှင်
မိခတင်ပြသွားကြတာပါမြန်မာနိုင်ငံအတွင်းကြုံတွေ့နေရတဲ့ရခိုင်ပြည်နယ်ပဋိပက္ခကြောင့်မြန်မာကိုအနောက်နိုင်ငံတွေကဝိုင်းဝန်းဖိအားပေးနေချိန်မှာပဲမကြာခင်လပိုင်းအတွင်းအမေရိကန်ပြည်ထောင်စုမှကျင်းပဖို့ရှိတဲ့ American ASEAN အထူးထိပ်သီးအစည်းအဝေးကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုရောင်ကိုယ်တိုင်တက်ရောက်ခြင်းအဖြစ်တိုးတက်မှုတစုံတရာရှိလေလိမ့်မယ်လို့ American ASEAN အတိုင်းဝိုင်းဘက်ကမျှော်လင့်နေကြပါတယ်American ASEAN ထိပ်သီးအစည်းအဝေးကို American သမ္မတ Donald Trump အစိုးရကအခုချိန်မှာဘာကြောင့်ကျင်းပရသလဲမြန်မာနိုင်ငံအတွက်ဒီထိပ်သီးအစည်းအဝေးကဘယ်လောက်ထိအရေးပါပါမလဲ Washington အခြေစိုက် American ASEAN စီးပွားရေးကောင်စီအဖွဲ့ရဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်ရေးမှူးကိုလှဘုံမြင့်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မြင့်မြတ်ရာမှာသူကအခုလို့စပြောပါတယ
်မြန်မာနိုင်ငံအတွက်ရောအရှင်းအောင်အစားဒီ ASEAN the region တစ်ခုလုံးအတွက်ပေါ့နော်အဓိကကျွန်တော်တို့သုံးသပ်တာတော့ဒီစည်းဝေးမှာဘာတွေများရွှေ့လင်းမလဲဘယ်လိုမျိုးသွားရလိုက်တွေထွက်လာမလဲဆိုတော့ကျွန်တော်တို့ကြည့်ရမယ်။ကြည့်ရင်ကျွန်တော်ကအဲ့တော့သုံးပိုင်းခွဲပထမတော့လုံခြုံရေးလုံခြုံရေးနဲ့ပတ်သက်တဲ့အခါမှာအခုအရှေ့အောင်အာရှရဲ့အာဆီယံထိပ်သီးနိုင်ငံတော်များများရဲ့တောင်တရုတ်ပင်လယ်မှာဖြစ်နေတဲ့တရုတ်နဲ့ညီစွန်းနေတဲ့ဒီ territory အထူးကြီးညီစွန်းမှုတွေအဲ့ဒါကို American ဘက်ကနေဘယ်လိုမျိုးတော့ဝင်ပြီးတော့အဲနှိမ့်တိုင်းမဲ့အဖြစ်ဖြည့်ရှင်းမဲ့အဖြစ်ဖြည့်လုပ်ပေးနိုင်မယ်ဆိုတာကိုဆွေးနွေးမယ်လို့ကျွန်တော်သုံးသပ်တယ်နောက်တစ်ခုကတော့ကုန်သွယ်ရေးပေါ့နော်ကုန်သွယ်ရေးနဲ့စီးပွားရေးနောက်တစ်ပိုင်းကဘာလဲဆိုတော့ဒီလမ်းမတာဆက်သွယ်ရေးတိဆောက်ရေးမြို့ပြပြဖွံ့ဖြိုးတိုးတက်ရေးပေါ့နော်အဲ့ဒီမှာ American ဘက်ကနေဘယ်လိုပါဝင်ဖို့ရှိမှာလဲတရုတ်က One Belt One Road ဆိုရဲသူရဲ့ဟို program သူရဲ့ agenda နဲ့ငွေကိုချိအောင်ဆက်သူရဲ့တပြင်းလုံးမှာထည့်နေပြီအဲ့တော့အဲ့ဒါကို American ဘက်ကနေဘယ်လိုမျိုးတိုက်ခိုက်တာမဟုတ်ဘူးဆိုတော့မှာ balance ဘယ်လိုလုပ်မလဲပေါ့နော်အဲ့ဒါကိုသုံးသပ်တဲ့အခါမှာအခုသမရထမှာ DFC ဆိုပြီး Development Finance Corporation ဆိုတဲ့အဖွဲ့အစည်းကိုထူထောင်တယ်။အဲ့ DFC မှာအမှန်ရင် budget က60 billion ရှိတယ် US dollar ။အဲဒါပေမဲ့အဲ့ budget ကိုဘယ်လိုမျိုးသုံးချမယ်ဆိုတော့သူကတည်းကအတိအကျပေါ့နော်။ဒီလမ်းလမ်းမြေပေါ့မပေးသေးဘူး။မပေးသေးတော့ဒီလာတဲ့ကောင်းဆောင်တွေနဲ့ဒီကိစ္စကိုပဲတိုင်မယ်မလား။အဲ့ဒါကိုကျွန်တော်ကြည့်ရမယ်။ရှေ့အောင်အခြားတခြားနိုင်ငံဒီတို့ကဖွံ့ဖြိုးတိုးတက်မှုကိုဘယ်လိုမျိုးပေါ်ဆောင်ပေးမယ်ဆိုတော့ဆွေးနွေးတိုင်မယ်လို့ကျွန်တော်ယုံကြည်ရယ်။အဲနောက်ဆုံးတစ်ခုကတော့ဒါကျွန်တော်ခေါ် P2P ပေါ့နော်။people to people region နှစ်ခုကြားလူမှုရေးဆက်ဆက်မှုဒီစည်းဝေးလောက်လိုက်ရင်ဒီလိုမျိုး high level ပေါ့နော်တကယ်ထိပ်သီးစောင်းဆောင်နေဒီလိုလာခြင်းအဖြစ် American news site က American ပြည်သူလူထုနဲ့ဒီရှိအောင်အချာထိတွေ့မှုနားလည်မှုတက်တည်မှုပိုပြီးများလာမယ်လို့ကျွန်တော်တို့ယူဆပါတယ
်ဆိုတော့ခုဒီထိပ်သီးဆွေးနွေးပွဲမှာကောလက်ရှိခု American ကအဓိကအခြေအနေတင်းမာနေတဲ့ Iran တို့ဒီရှေ့လေပိုင်းကိစ္စတွေမှာရောဒီ ASEAN နိုင်ငံတွေကိုသူတို့တွန်းအားပေးနိုင်မယ့်အနေအထားရှိလားရှင့်
ဖြစ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အာဆီယံကိုတွားပြီးမယ်လို့ကျွန်တော်တို့မထင်ဘူးဗျ။အ ဟိုအခုနကျွန်တော်ပြောရတာဟို positive များတယ်ပေါ့နော်ဖြစ်လာနိုင်တဲ့ကောင်းတဲ့အချက်တွေများတယ်လို့ပြောပတ်တော်ဘက်ကနေအဲနည်းနည်းလေး push back ပေါ့နော်အဆက်ပြေဖို့ရှိတယ်မယ်ဘာလို့လဲဆိုတော့ဒီဘာလို့လို့တိုက်ခိုက်ရှိမယ်ဆိုတော့ပတ်တော်ကိုယ်စားလည်းအများကြီးရှိတာဆိုတော့ကျွန်တော်သိပဲဘယ်လိုမျိုးကိစ္စရနေအဓိကတိုက်ခိုက်နိုင်မလဲဆိုရင်အဲလူခွင့်ရေးနဲ့အဲ democracy ပေါ့နော် human rights and democracy ကိစ္စနဲ့တိုက်ခိုက်နိုင်နိုင်မယ်အဲဒေါ်စန်းစုကြည်ဆိုရင်တော့ဒီရခိုင်ရေးပေါ့နော်ရခိုင်ရေးနဲ့ဆက်ဆက်ပြီးတိုက်ခိုက်မဲ့လူတွေရှိမယ် Trump တက်လာတာရော Trump ထိန်းထားတာရောဘာလဲဆိုတော့သူ့ရဲ့ America First strategy အဲ့တော့ TPP လို့ဟာမျိုးတစ်ထပ်ဖြစ်မလာဘူးဗျာ bilateral မှာတော့မှနိုင်ငံကြီးချုပ်ဖို့တွေပါတယ်ကိုစာချုပ်ချုပ်ခွေပါတယ်ကျွန်တော်တို့သိပြီးတော့ optimistic မဖြစ်ဘူးပေါ့တလို့စင်မှာတော့ဒီလိုမျိုးအသိဉာဏ်အရာပေါ့နော် symbolic ဖြစ်တဲ့အဲဖိတ်ကြားမှုတစ်ခုရဲ့နေမယ်အာဆီယံကအမေရိကန်နိုင်ငံရဲ့အရေးပါအရာရောက်တဲ့မြေပုံကိုပြန်ရောက်တယ်ဆိုတာနဲ့ကျွန်တော်တို့အခြေနှံလို့ရပါတယ
်။တမရထရန်ဦးစီးမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုဒေါက်ဆန်းစုကြည်ကိုရိုင်းဟိုတက်ရောက်ခြင်းမတက်ရောက်ခြင်းကဘလို့မြန်မာနိုင်ငံအတွက်အကျိုးသက်ရောက်မှုတွေရှိနိုင်မလဲရှင်
။အကျိုးသက်ရောက်မှုကတော့အများကြီးရှိရပါဘော။ဟိုနိုင်ငံကြားခေါင်းဆောင်တွေကတူနဲ့တူထိတိုက်တွေ့ပြီးတော့အဲသဘောတူညီမှုတွေပဲဖြစ်ဖြစ်နားလည်မှုဝဲမှမှုလည်းဖြစ်ဖြစ်ကိုတူနဲ့တူဖြည့်ရှင်းတာကတော့အထူးအဆုံးအကောင်းဆုံးတော့လုံထုံးလုံးပြီပေါ့နော်ဒီကူကနိုင်ငံသားမီဒီယာတွေရေးသားတဲ့ဟာနဲ့စာနဲ့ရေးကိုယ်စားလှယ်နဲ့တစ်ဆင့်ပြောနေဆိုတော့ခေါင်းဆောင်တွေရဲ့အမြင်ခေါင်းဆောင်တွေရဲ့ဖြည့်ရှင်းချက်တွေကတူနဲ့တူကြားတယ်နားမပေါ့ဖြစ်နေကျွန်တော်ကတော့အဲ့လိုမျိုးတော့ဒီကလုံထုံးလုံးစင်ကအထူးအဆုံးအကောင်းဆုံးမှုလို့ပဲကျွန်တော်တို့ကယုံကြည်တယ်အဲ့တော့တိုင်းနိုင်ငံပုဂ္ဂိုလ်လည်းဒီထိပ်သီးအစည်းအဝေးကို
ကိုယ်တိုင်ပါဝင်တက်ရောက်နိုင်မယ်လို့ကျွန်တော်ပြောလဲပါတယ်။မင်းဂျင်နိုင်မင်းမြတ်တင်ပြသွားခဲ့တာပါ။အခုတော့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေရဲ့နောက်ဆုံးအခြေအနေကိုနားဆင်ရပါမယ်။ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာမြန်မာနိုင်ငံကဒုက္ခသည်တွေတသိန်းနီးပါးလောက်ရှိနေဆဲဖြစ်ပြီးလက်ရှိမြန်မာအစိုးရလက်ထက်မှာလည်းသူတို့နေရပြန်ရေးမဖြစ်နိုင်သေးဘူးလို့ကရင်ဒုက္ခသည်ကော်မတီကပြောပါတယ်။လက်ရှိအစိုးရဟာဒုက္ခသည်တွေအတွက်ပြန်လည်နေရာချထားဖို့နဲ့အလောက်ကန်ခွင်လန်းဖန်တီးဖို့ကိစ္စတွေကိုလုံမပေးနိုင်သေးတဲ့အပြင်လက်တော်စားတော့ရေးအတွက်ပါတိတိကျကျတာဝန်မယူနိုင်သေးဘူးလို့လည်းပြောပါရယ် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါရယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်မှာကရင်နဲ့ကရင်ပြည်ဒုက္ခသည်စခန်း၉ခုကဒုက္ခသည်တွေနဲ့ပတ်သက်လို့အရက်သားအစိုးရလက်ထက်အစိုးရ၂၀သက်တမ်းကုန်ကန်ဒီအချိန်ထိဒုက္ခသည်တွေနဲ့ပတ်သက်လို့တိကျတဲ့ policy တွေထပ်မံနိုင်တာမျိုးတွေမရှိသေးတာကြောင့်နေရပြန်နိုင်ရေးအလံဝေးနေစေဖြစ်တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ
်ပြန်နိုင်ဖို့ကတော့အခုကတော့ဘာမှတမကျဘူး education နဲ့ပတ်သက်တော့ဒါဆိုရင်တကယ်နေရပအစိုးရရဆွန်ပြေစိုးရရတော့ကျွန်တော်ဒုက္ခသည်တွေကအကြောင်းပြတာပါဘူးဒီလိုအုံတော့ဘာမှဆက်ဆက်စဉ်းစားတာမရှိဘူး
တိုင်းဆိုရကတော့ဒုက္ခသည်တွေကိုနေရပြန်စီခြင်းပေမဲ့အတင်းအကျပ်လောက်တာမျိုးတွေတော့မရှိဘူးလို့ဆိုပါတယ်
။အမှန်တော့ဆိုရကျွန်တော်တို့လည်းနည်းနည်းနဲ့ပြန်စီခြင်းပေါ့။ဒါပေမဲ့ကျွန်တော်ကအတင်းသမားဆိုတော့ဆိုရလည်းမလုပ်ခြင်းလေ
။ဒုက္ခသည်တွေအနေနဲ့မိမိဆန္ဒလျောက်နေရရင်ပြန်ခြင်းရင်ပြန်နိုင်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေဖွင့်လှစ်ထားပြီးနေရပြန်ခြင်းသူတွေစည်ရင်းပေးသွင်းထားနိုင်တယ်ဆိုပြီးကြေညာခဲ့ပြီးတဲ့နောက်နေရပြန်သူတွေရာဂဏန်းလောက်ရှိခဲ့ပါတယ်။လက်တလုံးမှာအစိုးရကဒုက္ခသည်တွေအတွက်လက်တလုံးနေထိုင်စားတောက်ရေးဘဝရည်တည်ရေးအတွက်အကူအညီပေးနိုင်တာမျိုးတွေမရှိတော့ပြန်ဖို့ခက်ခဲတယ်ဆိုပြီးဥရဘတ်ထွေးကပြောပါတယ်။
ဆောင်မင်းမြန်ဆန္ဒကိုပြန်ပြီးတဲ့တချို့ကဒီသူကလည်းပြန်ပြီးဒီအစီအစဉ်နဲ့တော့ပြန်ကြတာပဲ။ဒီအစီအစဉ်နဲ့ဆိုတော့ပြန်တော့ကျွန်တော်တို့ဘယ်မှာကြတော့ဘုံနဲ့အစိုးရလူကလည်းလာပြီးတော့မေးတာပေါ့ကျွန်တော်ပြန်တော့လို့ရှိရင်ကျွန်တော်တင်ရှိတာပြီးတော့မြေဒီပါလိရှိတာမြေဘူးအင်ရှိတာမြေစာဝတ္ထုရင်းနဲ့ပတ်သက်တာလိုက်ဘလူးနေနဲ့ရှိတာဆိုကျွန်တော်တို့ကပြောတာတော့ဘယ်လိုလဲကျွန်တော်ဘာမှမရှိဘူးသူကလည်းပြောတာမရှိသေးရင်သူကလည်းဘာမှမကူအကူအညီပေးနိုင်ဘူးဆိုဆိုတော့ကျွန်တော်တို့လူသားတွေလို့ပြောမယ်ဒီက
ကရင်ပြည်နယ်တဲကနေရာတချို့မှာလက်နက်ကင်အဖွဲ့တွေကနေရာယူထားတာတွေရှိတယ်လို့စစ်တပ်ကယူထားတာတွေလည်းရှိတာမို့တချို့လူတွေကတော့နေရာမပြောင်းရဲကြဘူးလို့လည်းပြောပါတယ်
။နေရာချပြွယ်လည်းနေရာမှမရှိတော့ဘူးနေရာကရှိတဲ့နေရာကလည်းဒီနေရာကတော့ယူပြလိုက်ကြဦးလို့ဆက်အပြတ်သမားဒီကတချို့နေရာလည်းရှိလို့ရှိနေတာပဲကျွန်တော်ပြန်မရဲတော့ဘူး။ဒါမျိုးတွေလည်းရှိတယ်။တချို့နေရာလည်းဒီမှာရောင်းတာကထပ်ကုန်းတာတော့ရှိနေပြီဆိုတော့ကျွန်တော်တို့ကပါဝင်လို့ရအောင်ကြတာကြာ
ဒီတော့ဘာလို့လဲဆိုတော့ကျွန်တော်တို့အပြန်အမြင်ပေါ့တချို့နေရာတော့ရှိတယ်ဒါပေမဲ့ပြန်ပြန်လို့ပြောမယ်ဆိုပြန်သွားလို့ရှိရင်တော့ဘယ်လိုလဲဆိုတော့ခဲခဲနေစိတ်ခံနေပါသေးတာတော်တော်ခဲခဲရှိတယ်အင်ဂျီရယ်ကျွန်တော်တို့ဘယ်မှမကူနိုင်ဘူးလေဒါ
ယူအန်အေစီအာကတော့ဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားပေမဲ့ဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်ရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်ကိုပြန်နိုင်ဖို့ကအခက်အခဲရှိတယ်လို့လဲဒုက္ခသည်တွေပြတ်ကပြောဆိုထားတာပါအရင်မြန်မာအစိုးရလက်ထက်ကဖိနှိပ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်ခဲ့ကြရတဲ့တိုင်းရင်းသားဒုက္ခသည
ဒီကနေ့ကျွန်တော်တို့ကလည်းတောက်လျှောက်မီဒီယာဖိုတင်းတွေကိုပြောနေကြပါအဆွေအလေးတွေအနေနဲ့မိမိဆန္ဒအလျောက်နေရရင်ပြောင်းခြင်းပြန်နိုင်ဖို့ကျန်တဲ့ကရင်ဒုက္ခတွေစခန်းမှာခိုးလုံနေတဲ့ဒုက္ခတွေဒီအားလုံးပေါင်းမဲ့ဆိုရင်တော့ထိုင်းမြန်မာနေဇက်ကစခန်းနေမှာဒုက္ခတွေတသိမ်းနီးပါးလောက်ခိုးလုံနေထိုင်နေကြတာဖြစ်ပါတယ်ရှင်
ပြည်ရေးသတင်းတောင်မအေးမှာသတင်းပေးပို့ထားတာပါအခုတော့ကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်မတွေကိုမူရင်းအပေါ်မပြတ်မတ်အီတန်စင်ကောက်နှုတ်တင်ပြပေးတာကိုနားဆင်နိုင်ပါပြီခင်ဗျာ
ပြည်မြန်မာဆက်ဆံရေးခိုင်မာလာတဲ့ပုံမှာအိန္ဒိယဆိုရင်ဆွေကောင်းစင်နဲ့အဲလိဇဘက်ရိုရှေးရေးသားထားတဲ့စာမျိုးကို livemint.com မှာဖတ်ရပါတယ် နောက်နိုင်ငံတွေကမြန်မာနိုင်ငံအပေါ်ရွှင်ကြရင်းနဲ့ပတ်သက်ပြီးတော့ဝေဖန်နေပြီမဲ့လေတရုတ်ကတော့မြန်မာဘက်ကနေရက်တီပေးနေသလိုမြန်မာရဲ့အဓိကကုန်သွယ်ဘက်နိုင်ငံအဖြစ်နဲ့လည်းရက်တီနေရလို့ဆိုပါတယ်မြန်မာနိုင်ငံတွင်းတရုတ်ကယင်းနှိမ့်နှံမှုအများဆုံးလုပ်နေသလိုတရုတ်ခီးသွားတက်တန်းနောက်လည်းမြန်မာနိုင်ငံကိုနှစ်စည်လာနေတာကြောင့်နိုင်ငံဝင်ငွေတိုးစရာလည်းဖြစ်ပါတယ် မြန်မာနိုင်ငံတွင်းတရုတ်ရဲ့ကပတ်လမ်းစီမံကိန်းလှုပ်ဆောင်မှုနဲ့တရုတ်မြန်မာဆက်ဆံရေးခိုင်မာလာမှုအပေါ်မှာအိန္ဒိယကစိုးရိမ်နေတယ်လို့လည်းရေးသားထားတာပါအိန္ဒိယရဲ့အနောက်ဘက်ပါကစ္စတန်နိုင်ငံမှာလည်းဂွာဒါစိတ်ကန်အရှေ့ဘက်သွေးလင်္ကာနိုင်ငံမှာလည်းဟွန်ဘန်ဒိုဒါစိတ်ကန်ရှိနေနှင့်ပြီးဖြစ်ပြီးတော့အခုလည်းမြန်မာနိုင်ငံမှာတရုတ်ရဲ့ကြောက်ဖြူရင်းနဲ့စိတ်ကန် ေတွန်းမြရလိမ့်မယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဟောင်းကန်ဝါစီဘယ်ကိုကူကားပြီးတော့ဖော်ပြထားပါတယ်။တရုတ်ကြောင့်အိန္ဒိယနဲ့မြန်မာဆက်ဆက်ရေးကောင်းမွန်လာဖို့အရေးမှာအနောက်ရှက်ဖြစ်လာနိုင်တယ်လို့လည်းဆိုပါတယ်။ဒါ့အပြင်ကမ္ဘောဒီးယားနဲ့လာအိုအပေါ်မှာတရုတ်ကလွှမ်းမိုးထားတယ်လို့ပဲမြန်မာအပေါ်မှာလည်းတရုတ်ကလွှမ်းမိုးထားနိုင်တာကြောင့်တောင်တရုတ်ပင်လယ်အရေးလိုမျိုးအငင်းပွားစရာကိစ္စတွေမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေကတရုတ်ဘက်ကိုလိုက်နိုင်တာကြောင့်အာဆီယံရဲ့ရည်တည်မှုပေါ်မှာထိခိုက်နိုင်တယ်လို့ယူဆထားတာကိုလည်းဖော်ပြပါတယ်ရှင်။မြန်မာစီးပွားရေးရဲ့အဟံသားများဆိုတဲ့ခေါင်းစဉ်နဲ့ leverage ကန်ရေးသားထားတဲ့ဆောင်းပါးကိုတော့ bangkokpost.com မှာဖတ်ရပါတယ်။ပြီးခဲ့တဲ့နှစ်ကတည်းကဆိုင်ရင်မြန်မာစီးပွားရေးက600ခန်းနှုန်းကျော်ပို့ပြီးတော့တိုးတက်လာတယ်ဆိုပေမဲ့လည်းမြန်မာနိုင်ငံတွင်းကပြည်တွင်းရေးပြည်ပခါတွေကြောင့်မြန်မာစီးပွားရေးတိုးတက်မှုကိုအဟံသားဖြစ်နိုင်တယ်လို့လည်းရေးသားထားတာပါ။ဆက်လက်ဖြစ်ပွားနေတဲ့ပြည်တွင်းစစ်တွေကြောင့်မြန်မာနိုင်ငံတွင်းမှာနိုင်ငံခြားကလာပြီးတော့ရင်းနှီးမြှုပ်နှံလို့သူတွေတွန့်ဆုံနေတာကြောင့်မြန်မာနိုင်ငံစီးပွားရေးအတွက်ရေရှည်မှာထိခိုက်နိုင်တယ်လို့လည်းဆိုပါတယ်။လက်ရှိမီပုံမှန်မရတာ၊ကျွမ်းကျင်အလုပ်သမားအလုံးလောက်မရှိတာတွေကြောင့်လည်းပုဂ္ဂလိကစီးပွားရေးကဏ္ဍကိုနှောင့်နှေးစေတဲ့အကြောင်းမြန်မာစီးပွားရေးလုပ်ငန်းရှင်တချို့ကိုကူကားပြီးတော့ဖော်ပြထားပါတယ်။လာမယ့်2020နိုဝင်ဘာလရွေးကောက်ပွဲပေါ်မှာမူတည်ပြီးတော့လည်းမြန်မာစီးပွားရေးကဏ္ဍအပေါ်တက်ရောက်မှုရှိနိုင်တယ်လို့ယူသထားတာကိုဖတ်ရပါတယ်ရှင်
။မကြာခင်နောက်ဆင်ရမယ့်ဒုတိယပိုင်းအစီအစဉ်မှာပတ်စင်ထုတ်လွှင့်နေတဲ့ဒိုက်ရိုက်လေလိုက်နဲ့တည်ယုံကြည်အားစီစဉ်နေကိုနားဆင်ကြရပါမယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။လာပါတော့တက်ရှင်များခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နိုင်ထိဆက်လက်တင်ဆက်ပေးနေပါတယ်ဒီစီစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line 2 meter 32 40 48တို့အပြင် line meter 190 kHz 1905ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ diet လေလိုင်းအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာအခုလို့ကြားရပါမယ်
။ကျွန်တော်ယုံကြည်ရတော့ formal education ကိုလည်းယုံကြည်တယ် non formal education ကိုလည်းယုံကြည်တယ်။အခုချိန်မှာဒီရတဲ့ဒီ
software engineer ဦးဇော်ဝင်းမောင်ရဲ့ယုံကြည်ရာကိုမကြာခင်နားဆင်ကြရမှာပါအခုတော့အင်ကာနေညတိုက်ရိုက်လေလိုက်စီစဉ်မှာကိုသားညွန့်ဦးကပင်တိုင်းဆွေးနွေးမေးမြန်းတင်ပြထားတာကိုပြန်လည်ထုတ်လွှင့်ပေးပါမယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအင်ကာနေညပိုင်းတိုက်ရိုက်လေလိုက်စီစဉ်ကနေကိုကြိုဆိုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီတာဝန်သက်တမ်းကုံဆုံးတော့မဲ့ Professor ရန်ဟီလီနဲ့ပတ်သက်လို့ပါအခုဒီ Miss ရန်ဟီလီကအခုဆိုလို့ရှိရင်ပြောမှဆိုလို့ရှိရင်သူ့ရဲ့နောက်ဆုံးအစီအစဉ်လာအတွက် Bangladesh နိုင်ငံကိုရောက်နေပါပြီ Ranger ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့မနေ့ကလည်းတွေ့ဆုံတယ်ဒီနေ့လည်းတွေ့ဆုံတယ်လို့ကျွန်တော်သိရပါတယ်လက်ရှိတော့မြန်မာနိုင်ငံလူခွေနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂအနေနဲ့အထူးကိုယ်စားလှယ်တွေကိုတောက်လျှောက်ခန့်လာတဲ့နေရာမှာအခုဒီတာဝန်ကုံဆုံးတော့မဲ့တောင်ကိုရီးယားနိုင်ငံသူ Professor ရန်ဟီလီဟာမြန်မာပြည်သူတွေကြားမှာတော့ပြောရရင်အတော်လေးငြင်းပွားစရာဖြစ်ခဲ့ပါတယ်စစ်စွာလက်ထက်အရင်ကုလသမဂ္ဂလူခွင့်ကူစလီနဲ့ပတ်သက်ပြီးတော့မြန်မာလူထုရဲ့ထောက်ခံမှုတွေအတော်ရပေမဲ့ဒီ Miss ရန်ဟီလီလက်ထက်မှာတော့သူ့ကိုကြိုးစိုးထောက်ခံသူရှိသလိုပဲမနှစ်သက်ပဲနဲ့ဝေဖန်ကန့်ကွက်မှုတွေလည်းအတော်လေးညံခဲ့ပါတယ်အထူးဖြစ်တော့ဒီ Ranger ရေးကိစ္စနဲ့ပတ်သက်ပြီးတော့သူနဲ့ရတဆူရတဲ့ဂျာမာဆက်ဆံရေးကလည်းမပြေမပြစ်ဖြစ်ခဲ့ပါတယ်ကျွန်တော်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးတော့ Miss ရန်ဟီလီရဲ့လုပ်ငန်းတာဝန်နဲ့ပတ်သက်ပြီးတော့ကျွန်တော်ပြန်သုံးသပ်ဆွေးနွေးပါပါအဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့လူခွင်တက်ကြွလှူရှားသူဥဆောင်သူလှူရှားသူဖြစ်ပါတယ် Equality မြန်မာကအမှုဆောင်ညွှန်ကြားမှုဥအောင်မျိုးမင်းလေလိုင်းပေါ်မှာရှိပါတယ်ခင်ဗျနောက်တူကတော့ဒီနိုင်ငံရေးဆောင်ပါတွေတုံ့သက်ရေးသားနေတဲ့ NHK ကသတင်းစာဆရာကိုတီဟနှုတ်စလုံးလေလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးကိုအောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သရရှင်တွေရဲ့အမြင်တွေကိုလည်းကျွန်တော်တို့တောင်းခံပါတယ်တော်စာရီတော်ရပါတယ် Facebook ကလည်းရပါတယ်အဲ့ညမှာအတော်လေးရုံရင်ကြမ်းတမ်းတဲ့အသုံးနှုန်းတွေပါတဲ့စာရီမှန်သမျှကျွန်တော်တို့ပေးပါတယ်ဖတ်မှာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ဖတ်လို့ရသမျှတစ်ဖက်အမြင်ရှိသမျှကိုကျွန်တော်တို့ဖတ်သွားမှာဖြစ်ပါတယ်ခင်ဗျ။တော့ကျွန်တော်အရင်ဆုံးကောင်မျိုးမင်းနဲ့ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ကောင်မျိုးမင်းဒီ Miss Yan Hili ကပြောမှဆိုရင်တောင်းသက်တန်းကိုတော့မယ်သူနောက်ဆုံးအစီအစဉ်လာတင်တော့မယ်။အဲ့တော့သူနဲ့ပတ်သက်လို့ impression ပေါ့နော်။တူတူကြကြသူအရင်ကုလသမဂ္ဂထူးကိုယ်စားလှယ်နဲ့တန်းရှင်မှာဆိုရင်သူ့မှာထူးကြကြပြောစရာဘာများတွေ့ရပါလဲကောင်မျိုးမင်း။
ကျတော့ကျွန်တော်ဒီကုလသမဂ္ဂမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အထူးစိတ်ကြံစစ်ကြေးရှိစတဲ့ကတော့လူရောက်ရောက်ဖြစ်နေရ။အရင်တော့ရှိခဲ့တဲ့ကျွန်တော်တို့ဒီမစ္စတာယူကိုတာတို့မစ္စတာလာလာတို့ပြီးတော့ဒီမစ္စတာပီနေရိုကျွန်တော်ကန်တာနာအဲ့လေးယောက်ပြီးရမှာသူကစတိစစ်မှန်းမြောက်တူးဖြစ်တယ်။ပထမဦးဆုံးအမျိုးသမီးတစ်ယောက်ဖြစ်တယ်လို့ဒီဂျပန်ပြီးလို့ရှိရင်တော့ကျွန်တော်တို့အာရှနိုင်ငံကနေလာခဲ့တဲ့အထူးစိတ်ကြံစစ်ကြေးရှိကျွန်တော်ပြောနိုင်တယ်ဒီနောက်ကတမိုင်းကြောင့်က Thyroid ဆိုတဲ့ကလေးခွင်ကိုဒီကထားတော့ကျွန်တော်စစ်စစ်ဒီမှာဒီမြန်မာနိုင်ငံတစ်ခုလုံးရဲ့လူခွင်ကြီးဘောင်းကုန်ကိုသူ့အနေနဲ့စုံစမ်းစစ်ဆေးဖို့အတွက်လုပ်နိုင်ပါမလားနောက်တစ်ခါရွေးချယ်မှုမှာလည်းအာရှနိုင်ငံကဒီစစ်ကိုပူးစားပေးတဲ့အတွက်နောက်တစ်ခါအမျိုးသမီးဖြစ်လို့ရှိရင်ပိုးစင်ပြေမလားဆိုတဲ့စဉ်းစားချက်နဲ့သူ့အနေနဲ့ခန့်အပ်လိုက်လားဆိုပြီးတော့စစ်စစ်ဒီအစိုးရကြီးကကျွန်တော်ကြည့်ရတယ်ဒါပေမဲ့သူကသူ့ရဲ့တက်တန်းကာလဒီတက်တန်းတွေတိုးခဲ့တဲ့ကာလတစ်ခုလုံးမှာတကယ်ကိုသောသန်းစစ်မှုနဲ့ပတ်သက်လို့ပြက်ပြက်ကလုံးဝမရှိဘူးသူခွေချိုးဖောက်တဲ့ကဲလို့ဆွဆွဲထားတဲ့ဒီတာတွေကိုကိုယ်ပွားရောက်ခဲ့တယ်သူတော်ကိုတောင်းဆိုနေဒီတာတွေကလည်းတကယ်တမ်းသူခွေချိုးဖောက်မှုအများဆုံးဖြစ်တဲ့ဒီတာတွေဖြစ်တယ်နောက်တစ်ခုကသူကထူးခြားချက်ကတော့ခုနကကိုသားညီမေကွန်းအဖွဲ့မှပြောသလိုပဲကျန်သောလူခွေသောသန်းစစ်ရာရှိကအဲ့တော့ကစစ်အစိုးရရဲ့မဖြစ်သက်တာတစ်ခုပဲခံရတယ်ဒါပေမဲ့မစ္စရန်ဟီလီရဲ့ကိစ္စမှာတာလို့ရှိတော့သူတက်လာတဲ့နောက်ပိုင်းမှာဒီကန်တနာကြီးအဲဒီရက်တရားဒီခိုင်းကိစ္စတော်တော်ကြီးကိုလူပြောများလာတယ်သူကအဲ့ဒီအကြောင်းကိုဆက်ပြီးတော့လိုက်ရတဲ့ပြည်သူဖြစ်တယ်အဲ့တော့ဒီခိုင်းကိစ္စနဲ့ပတ်သက်ပြီးတော့သူ့ကိုဟိုသဘောမကျတဲ့ခေတ္တမှာဒီအစွန်းရောက်ဒီဘာသာရေးအခြေခံနဲ့ဘာဘာသာလူမျိုးသူတို့ရှိဗနမဲ့တက်ပြီးတော့ဘုံတော်ကြီးရတယ်သူ့ကိုသူစေးတိုင်းတားတဲ့စိတ်ယူဖြစ်လာတယ်နောက်တစ်ခါမျိုးချစ်နဲ့ဆိုပြီးတော့ပုံကိုကျွေးကြတဲ့သူတွေကသူ့ကို ပို့ပြီးတော့မုန်တိမှုတွေတိုက်ခိုက်တွေပုံများတဲ့အခြေအနေမြန်မာနိုင်ငံလက်ရှိရောင်းသားစုဟိုဥဆောင်တဲ့အစိုးရလက်ထက်မှာသူ့ကိုဗီဇာတော့လုံးဝမထုတ်ပေးတဲ့အဖြစ်ဖြစ်တဲ့အတွက်သူ့ပုံမှာလက်ခံမှုကတော့ပြီးခဲ့တဲ့လူခွေစုံစမ်းစစ်ဆေးရာရှိမှာသူကပုံပို့ပြီးတော့အခက်အခဲများစွာပြုံရတယ်တိုက်ခိုက်မှုခံရပုံကြုံရတယ်နောက်တစ်ခါသူ့ရဲ့ကာရက်တာကသူ့ရဲ့အမျိုးသမီးဖြစ်မှုဝစားစီမှုစတဲ့အချက်တွေအားစတာတွေကိုဒီ social media မှာတစ်ဆင့်တိုက်ခိုက်ခံရတာအများဆုံးလို့ကျွန်တော်ပထမဆုံးသိသတ်မိပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့ဒါနဲ့တဆက်တည်းမိလေးမြင့်ကျင်ပါတယ်ခုနကပြောမှဆိုရင်သူ့ရှေ့မှာရှိရဲ့ Mr. Kandana လက်ထက်မှာကစစ်တွေ့သွားတဲ့ခါမှာဆနာပြကန့်ကွက်တာတွေကြုံခဲ့တယ် Miss Yan Healy လည်းလာတူကြုံရတယ်ချင်းချောက်တာတောင်ခံခဲ့ရတယ်လို့သိရပါတယ်အပြောမှဆိုရင်နောက်ပိုင်းမှာမြန်မာဆွေးအားလည်း Visa မပေးတော့ဘူးဝင်ခွင့်မရတော့အဲ့တော့ဒီနောက်ပိုင်းမှာသူ့ရဲ့အစီအကံသားတွေတော်များများကပတ်ဝန်းကျင်ကိုလှက်ပတ်ပြီးတော့ပဲသွားပြီးသူစုနေရတယ်မြန်မာနိုင်ငံလူခွင့်ချိုးဖောက်မှုနဲ့ပတ်သက်လို့ပေါ့အဲ့တော့သူ့အစီအကံသားတွေကတကယ်တမ်းတိုက်ရိုက်ပြဿနာပြိပခဖြစ်တဲ့နေရာတွေကိုမတော်နိုင်တော့တဲ့တကြောင်သူ့စီငံစားတွေကဘက်ဘက်ဟိုညှိမြမှုမရှိဘူးဟိုမျက်မျက်တမှုမရှိတော့ဘူးဆိုတော့ဝေဖန်တာတွေလည်းရှိပါတယ်အဲ့တော့သူထွက်ခဲ့တဲ့အစီငံစားတွေပေါ်မှာတကယ်ပဲအဲ့လိုရှိနေလားကွန်မြူနတီအမြင်သိကြပါတယ
်သူကတော့အရင်ဆုံးကသူဒီကိုလာပြီးတော့မြန်မာပြည်တွင်းဝင်လို့ရဖို့တဲ့လုပ်ဆောင်တဲ့နေရာမှာသူကရခိုင်ဒေသလည်းသွားပါတယ်စစ်စင်ဒေသကိုတော့တပီးလို့ရှိရင်ကျွန်တော်တို့ဒီချမ်းပြည်နယ်ဒေသတွေအကုန်လုံးသူသွားတယ်ဗျသွားပြီးတော့တွေးဆုံနိုင်တဲ့သူမျိုးကိုအကုန်လုံးအစိုးရပြင်ပြတဲ့သူအားလုံးကိုလည်းသူတွေးတယ်ဒါပြင်ဒီစနိုင်ငံလို့ရဲ့စီရင်နှံ့ချနေလို့ရန်ကုန်မြို့မှာဆိုလို့ရှိရင်လူ့ခွေးပိစားလုပ်နေတဲ့စီရဲစုံတွေပါတယ်။အဲတော့သူ့ရဲ့တာဝန်ကရနိုင်မယ့်သတင်းတွေကိုရအောင်ယူပြီးတော့ဒါကိုရပုတ်ရေးရမယ်။ဒါနဲ့ပတ်သက်ပြီးတော့တက်တင်ထောက်ထားတယ်။ဆက်ကသူ့ဒီရောက်ရှိနေတဲ့တခြားသောတိုင်ကြားမှုတွေကိုဝေဖန်သုံးသပ်ပြီးတော့သူ့ရဲ့အသိဉာဏ်နဲ့ရှင်းပြလို့ရမယ်တာဝန်ဖြစ်ပါတယ်။အဲတော့ဒီလိုမျိုးအရင်ဆုံးကသွားတဲ့အခါမှာကျွန်တော်တို့ဟိုတွေ့ရှိတဲ့အချက်ပေါ်မှာဒီလိုသူကြီးရယ်နောက်ကအခုကြတော့ဗီဇာပိတ်တဲ့အခါမှာတော့သူရဲ့တာဝန်တိုင်းငါတပင်းမရဘူးဆိုတော့ငြိမ်နေလို့မငြိမ်နေပြီးတော့ဘာမှမကြည့်ပဲလုံးဝမတာဝန်မဟုတ်သူတာဝန်ကရေးဦးလေးရမယ်ဆိုတော့ဒီလူခွေရေးကိစ္စကိုအမှန်တကယ်ချိုးဖောက်ခံရတဲ့လူတွေရှိတော့ဒေတာကိုသွားတာရှိပါတယ်ဒါကြောင့်မို့သူမက်မက်တစ်ဆွဲသွားတယ်ထိုင်းနဲ့သွားခဲ့တယ်ဒါကသူမှလုပ်တာမဟုတ်ပါဘူးအရင်တုန်းကကျွန်တော်တို့ဒီဝင်ဝင်ရခဲ့တဲ့မစ္စတာကန်တန်နာမစ္စတာပီနေရိုတို့ဖြစ်တုန်းကလည်းဟိုဘက်မြတော်တပင်းကိုရရှိဖို့အတွက်ဒီတွေမှလည်းပြည့်တယ်လို့ထိုင်းနိုင်ငံမှာခြေစိုက်တဲ့ဒုက္ခတွေကတော့အကြောင်းပြုချက်ကြောင့်ခပြေးသိမ်းဆောင်လာရတဲ့ငွေငွေခိုလိုပြီးဒုက္ခတွေသူတွေတွေ့ရတဲ့အစီအမံရှိပါတယ်။ဒါပေမဲ့ဒီလိုမျိုးသူတို့ကဘာပေါ်ပါမူတည်လဲဆိုတော့ပြောစမ်းရုံပုံခံနဲ့ဖြစ်တဲ့အဖြစ်ဖြစ်နဲ့ခိုင်လုံမှုဒါနဲ့ပြတော့ကြိုးကြောင်းဆက်ရုံမျိုးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်တာဖြစ်တယ်။အဲတော့မစ်ယန်ဟင်းလီကတော့ရန်မြန်သတင်းဒီဘက်ပြီးမဲ့ပြည်မြအကုန်လုံးရေးမယ်တော့ကျွန်တော်မထင်ဘူးပြ။ဘာကြောင့်လဲဆိုလို့ရှိရင်သူရဲ့ကျွမ်းကျင်မှုကြီးသူရဲ့ဟိုရက်တည်မှုကြီးဒါကြောင့်မလို့သူ့ကိုတော်လည်းဈေးရရှိဆိုတာဝန်ပေးတာဒါပေမဲ့ဖြတ်တမ်းမှုကာလမှာတောက်လျှောက်သူ့အနေနဲ့ကိုရီးယားနိုင်ငံပေးတဲ့လူခွေဟိုဒီစုတော်မှာသူကရရှိထားတယ်ဆိုတော့လူခွေဘောကမူတည်ရေးတယ်ဒါနဲ့ပတ်သက်ပြီးတော့ဒါမျိုးကျွန်တော်တို့ပဲဟိုဒီလိုမျိုးပဲကျွန်တော်တို့ယူဆပါတယ်
ဟုတ်ကဲ့ခင်ဗျာကော်မျိုးမီလေလိုက်ပေါ့ပါနေပြပါအောင်ခင်ဗျာကျွန်တော်နောက်ထပ်ဆွနေမဲ့ပင်တန်ဆွနေမဲ့ကုတိယဖိတ်ခေါ်ခြင်းပါလေကုတိယကိုမဖိတ်ခေါ်ခင်မှာတချို့ကျွန်တော်ရထားတဲ့ပေးစာတချို့ကိုဖတ်ကြားခြင်းပါလေအရင်ဆုံးဥတင်ငွေသူပေးတာကတော့မစ္စယန်ဟီလီကကုလလူခွေးကောင်စီရဲ့ခန့်ထားတဲ့ကုသလေဖြစ်တဲ့အတွက်သူ့ရဲ့တာဝန်ကိုထမ်းတာပါ။အချိန်ကြာလို့အစင်ကစားတင်သွင်းတဲ့ခါမှာမြန်မာနိုင်ငံလူခွေးနဲ့ပတ်သက်လို့အစိုးအကောင်တင်သွင်းရတဲ့သူပါတဲ့။မြန်မာစုကကြိုက်တာဖြစ်စီမကြိုက်တာဖြစ်စီသူ့ရဲ့တွေးရှိချက်ကိုတင်သွင်းခြင်းသာဖြစ်ပါတယ်။မှားတယ်မှန်တယ်ဆိုတာကတော့အများဆုံးဖျားမှာပါတဲ့။ကုလသမဂ္ဂထူးကုသလေကိုပေးမှုဝင်တဲ့အတွက်ဘာအကျိုးရှိသလဲဆိုတာစဉ်းစားမှာပါ။ဒီနေ့ခေတ်ခါမြန်မာနိုင်ငံကပူးပေါင်းဆောင်ရွက်တာမလုပ်တာပဲအဖတ်တင်ပါလေ။IT နိပညာခေတ်မှာကဘာကြီးကရွာသားသားပဲရှိလဲဆိုတာနားလည်ဖို့လိုပါတယ်။ဓာတ်ပုံတွေဗီဒီယိုဖိုင်တွေလူတင်မေးမြန်းမှုတွေကိုနိပညာနဲ့လုပ်နိုင်တယ်ဆိုတာသဘောပေါက်ဖို့လိုပါတယ်။ဒီတော့ Miss Yanhili နိုင်ငံတွင်းဝင်ရသည့်ဖြစ်စီမူဝင်ရသည့်ဖြစ်စီမထူးပါဘူးတဲ့။သူ့ရဲ့ရည်ရည်ချက်ကတော့သူ့ရဲ့တာဝန်သူထမ်းဆောင်တာလို့ပဲမြင်ပါတယ်တဲ့။ဒါဥတင်ငွေအမြင်ပါ။နောက်ထပ်သရရှင်တူဖြစ်တဲ့ပြမနာဖိုးကြီးသူ့ရဲ့အမြင်ကတော့ Miss Yanhili ဘက်ကကြည့်ရင်တော့လူခွင့်ရေးဖွဲ့စည်းကပါတဲ့။လွန်ခဲ့တဲ့7နှစ်လောက်တုန်းကလူခွင့်ရေးဖွဲ့စည်းတွေကအခုချိန်လောက်အောင်ဆိုးခြင်းမရှိပါဘူးတဲ့။အင်အားကြီးနိုင်ငံတွေဖြစ်တဲ့တရုတ်ရုရှားမြောက်ကိုရီးယားအစရှိတဲ့နိုင်ငံတွေဘာဖြစ်ဖြစ်တိတ်လှုပ်ရှားရှားဖြစ်အောင်ပွားစီပွားစီမလုပ်ကြပါဘူးတဲ့အင်အားချိနေတဲ့နိုင်ငံကလေးတခုကြတော့မျက်နှာစာပြဿနာတွေဖြစ်အောင်အဟစ်ပြနေပါလေတဲ့မြန်မာနိုင်ငံရဲ့ဈေးမြအခြေအနေလည်းအသေးစားတိကျကြမသိပါနဲ့မသိပဲနဲ့နိုင်ထက်စင်းနေလောက်တော့ကတော့တရားမျှတမှုမရှိဘူးဆိုပြီးတော့မစ္စယန်ဟီလီကိုရှုံချပါလေဒါပြမနာဦးဖိုးကြီးရဲ့အမြင်ပါနောက်ထပ်ကျွန်တော်တို့ရှင်ဦးစိန်မောင်မေထီလာသူရေးထားတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကူစည်ပရော်ဖက်ဆာယန်ဟီလီဟာအစပိုင်းမှာမြန်မာနိုင်ငံရဲ့လူခွင့်ကြီးကိစ္စနဲ့ပတ်သက်လို့မှန်မှန်ကန်ကန်လေ့လာဆောင်ရွက်ပါတယ်တဲ့။ရွန်ဂျာရေးပေါ်လာပြီးတဲ့အချိန်ကစပြီးတော့သူ့ရဲ့ရည်ရည်ချက်လှုပ်ဆောင်ချက်တွေဟာဗလိုက်မှုမကင်းတဲ့အဖြစ်ရောက်လာပါတယ်တဲ့။မြန်မာနိုင်ငံအစိုးရရဲ့ရှင်းလင်းဖြေကြားချက်တွေတင်ပြချက်တွေတက်မလို့ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ရှင်းပြတာတွေကိုလက်မခံဘူး။အလိညာတွေနောက်အစိုးရကတက်မလို့ကိုကာကွယ်ပေးနေတာတွေဆိုပြီးတော့လက်မခံခဲ့ပါဘူးတဲ့။သူကိုယ်တိုင်ရွန်ဂျာတိုင်ဝမ်အတွင်းမှာကွင်းစင်းလေ့လာတယ်။မြန်မာနိုင်ငံအတွင်းမဝင်ရလို့အင်းဒီချင်းနိုင်ငံတွေသွားပြီးတော့လေ့လာမေးမြန်းတယ်။
ိတ်ကရတဲ့အပေါ်ယံအမြင်တွေနဲ့ဖြစ်ပျက်ကိုအခြေခံပြီးတော့ကုလသမဂ္ဂကိုဆင်ခံနေတဲ့ပြဿနာရဲ့အရင်းမြစ်ကိုမျက်ကွယ်ပြုထားပါတယ်ဗက်လိုက်တဲ့သဘောတွေတွေ့ရပါတယ်တဲ့ဒါကြောင့်မလို့မြန်မာနိုင်ငံအစိုးရကသူ့ကိုလက်မခံဘူးပြုံခွင့်မပေးဘူးသူ့ရဲ့အစီရင်စာချက်တွေကိုလည်းကုလသမဂ္ဂမြန်မာကုစလေကအပြင်းထန်ချိပကန့်ကွက်ပါတယ်တဲ့ဒီလိုနဲ့ပဲပရော်ဖက်ဆာရန်ဟီလီတာဝန်ကုံဆုံးတဲ့အထိမြန်မာစုရနဲ့သဘောကိုလဲမှုတွေနဲ့ရင်ဆိုင်ပြီးတော့အခုဆုံးသက်သွားတာပါတဲ့ဒါကတော့တော်ရရှင်၃ရက်အမြင်မှာလက်ခံသူရှိတယ်လက်မခံသူရှိတဲ့သဘောပါပဲကုတိယအမြင်သိကြပါတယ်ခုလိုမျိုးလူတွေရဲ့တုံ့ပြန်ချက်ကအမျိုးမျိုးဖြစ်နေတယ်ကုတိယလူတို့ရဲ့ပြန်ဟီလီပေါ်မှာထားတဲ့သဘောထားနဲ့ပတ်သက်လို့ကုတိယရဲ့သုံးသက်ချက်သိကြပါတယ်
ကျွန်တော်ဗျာဒါကတော့ကျွန်တော်တို့ဒီရခိုင်အရေးပေါ်မှာသူရဲ့သုံးသက်ချက်ကကျွန်တော်တို့ဒီ energy အစိုးရရဲ့တုံ့ပြန်မှုပေါ်မှာကြည့်ပြီးတော့အားလုံးကနေပြီးတော့ပြောကြတဲ့ shoot down ပေါ့နော်ဒါကိုကျွန်တော်ဒီ shoot down ကိုကျွန်တော်ပြန်ကြည့်တဲ့အခါကျတော့ကျွန်တော်နိုင်ငံရေးတောင်းလဲမှုဖြစ်ပေကရှိတယ်ကျွန်တော်တို့ပြီးခဲ့တဲ့အခါရှိတာကျွန်တော်တို့ဒီလူ့ကိုယ်ရေးလှုပ်ရှားသူလူ့ကိုယ်ရေးပတ်သက်တဲ့ကျွန်တော်တို့လူ့ကိုယ်စားလှယ်တွေလာတော့ကျွန်တော်တို့နိုင်ငံရေးအခြေအနေကတမျိုးပေါ့နော်ဆိုတော့ကျွန်တော်ကတော့စစ်ဘုံကြိုကြီးတွေအုပ်ချုပ်တဲ့ခေတ်တွေတော့ကကျွန်တော်တို့ဒီလိုပုံကိုယ်တွေကပြည်သူလူထုတဲ့ပုံကိုယ်တွေဖြစ်ခဲ့တယ်သူတို့လာပြီးသလိုချင်တိုင်းကိုတော်ဖို့လေအားလုံးကမျိုးမျိုးစူးစားကြတာပေါ့နော်သူတို့ကကျွန်တော်တို့ဒီပြည်နယ်ကပြည်သူတွေလူ့ကိုယ်ရေးဆုံးရှုံးနေတဲ့သူတွေအတွက်သူတို့ကအရေးပါတဲ့လူတွေဖြစ်ခဲ့တာပေါ့ဆိုတော့မစ္စတာရန်ဟီလီရဲ့ပြဿနာကတော့ဒီရောက်လာတဲ့အချိန်ဟာအဲလွဲမှားတဲ့အချိန်ပေါ့နော်ကျွန်တော် round timing ဖြစ်သွားတယ်လို့ပြောရမှာပေါ့ဆိုတော့ဒီရခိုင်ကိစ္စဖြစ်တဲ့အချိန်နဲ့ဖြစ်သွားတယ်နောက်ပို့ဆိုးတာကကျွန်တော်တို့ဒီဒီဟာကကျွန်တော်တို့ဒီကုလသမဂ္ဂဒီလိုမျိုးလူခွင့်ရေးကျွမ်းကျင်နေသူတွေအနေနဲ့ဟိုပမာဆုံးကြုံရတဲ့အနေထားလို့ပြောရမယ်။ဆိုတော့ဟိုသူတို့အနေနဲ့ကဒီလိုအခြေအနေမျိုးရင်ဆိုင်မှုအတွက်ကိုမြန်မာပြည်ကြီးအနေနဲ့လည်းအတွက်ကြုံအဖြစ်ပဲ။ဟိုအတွက်ကြုံဖြစ်ပဲဆိုတော့ကဒီလိုမျိုးအရသာအဆူရအောင်မှာစစ်တပ်ရဲ့ဖိအားနဲ့ကျွန်တော်တို့ဒီစီကံဥပဒေဆိုင်ရာပေါ့နော်ပြဿနာတွေနဲ့ကြားမှာရှုပ်ထွေးနေတဲ့အနေထားကိုရောက်သွားတယ်။အဲ့ဒီအချိန်မှာသူကဟိုသူ့အမြင်အတိုင်းနဲ့သူ့ရဲ့ဒီပြည်သားချင်းတရားတော်ပဲသူရဲ့ချင်းကမှုသူရဲ့ပြည်ထောင်စုပြောမှုသူရဲ့တရားမှုတွေကအဲ့ဒီအချိန်မှာဘယ်လိုဖြစ်ခဲ့လဲဆိုတော့တပ်မတော်နဲ့ပတ်သက်လို့ဒီအစိုးရကနေပြီးအားကိုးနေတဲ့အချိန်ပေါ့ဒါဒီလိုကျွန်တော်ဆက်စင်ရေးတွေလုပ်နေရတယ်ဒီလူ့ကိုယ်ရေးနဲ့ပတ်သက်လို့ဒီလိုမျိုးဒီကျွန်တော်ရခိုင်ရေးနဲ့ပတ်သက်လို့ကျွန်တော်တို့ဒီပြဿနာတွေရင်ဆိုင်နေတဲ့အချိန်မျိုးမှာရင်းနှီးရဟိလိရဲ့တင်ပြချက်တွေကဘယ်လိုဖြစ်နေလဲဆိုတော့အစိုးရကိုဖိအားပေးသူဖြစ်လာတာပေါ့ပြောချင်တာကဘာလဲဆိုတော့အစိုးရကသူမနိုင်မနှင်းနဲ့သူကိုယ်တိုင်ရောက်ဝင်လို့လို့မရဘူးရခိုင်ကိစ္စလူမျိုးရေးတပ်ဖွဲ့တွေကိုအားကိုးပြီးလုပ်နေတဲ့အချိန်မှာဒီလူမျိုးရေးတပ်ဖွဲ့တွေနဲ့ပတ်သက်လို့အလားအမယုံကြည်ဘူးအလားဒီထောက်ပြချက်တွေရှိတဲ့ဟာကကျွန်တော်တို့အစိုးရကိုကူညီသလိုမဖြစ်ဘဲနဲ့ဖိအားပေးသလိုဖြစ်တဲ့အခါကျတော့ကျွန်တော်တို့မလို့အဖြစ်နဲ့ကျွန်တော်တို့ဘေးရောကိုယ်ကျိုးနေဖြစ်လာတယ်။ကျွန်တော်အဓိကအမြင်ပြောရရင်မစ္စတန်လီရဲ့ဒီအားတန်တဲ့လူတွေလောက်ခဲ့သလိုပဲကျွန်တော်တို့ပြီးခဲ့တဲ့အလားလူခွင့်ရေးကိုယ်စားလှယ်တွေလောက်ခဲ့သလိုပဲသူလောက်ပြချီတာကိုလောက်ပြလေးလာပြချီတာလေးလာပြီးတော့မြင်တာကိုပြောတာပေါ့နော်။ဆိုတော့အတိုင်းတွေကကျွန်တော်တို့အဲ့လိုခြေနေသိုးတဲ့တိုင်းတွေကိုရောက်သွားတယ်မထင်တတ်ဘဲနဲ့ဆိုတော့သူကအစိုးရကိုဟိုကူညီသလိုကူညီဖို့စူးစမ်းတော်လည်းပဲလူ့ကိုယ်ရေးတပ်သားတွေတင်ပြဖို့စူးစမ်းဖြည့်ရှင်းဖို့ဟလာတင်ပြတော်လည်းပဲဟိုအဲ့ဒီအခြေအနေဟာအစိုးရအပြတ်တည်းဖြစ်နေတဲ့အခြေအနေဟိုပြည်တင်ဆုံးထားမှုတွေနဲ့ဟလာဟိုဆွတ်သွဲမှုတွေနဲ့ပြတ်တည်းနေတဲ့အခြေအနေပေါ့ဖြတ်ပြီးဖြားပြီးသူဖြစ်တာပေါ့နော်ဆိုတော့အဲ့ဒီမှာသူရဲ့တုံ့ပြန်မှုတွေကမကောက်ဒီလိုပြောဟိုဟိုအစိုးရရဲ့တုံ့ပြန်မှုတွေကြသလိုဟိုလူ့အစိုးရဖြစ်တဲ့အတွက်အရင်အစိုးရတွေတုန်းကလည်းမတူတဲ့ဟလာဟိုကျွန်တော်လက်ရှိအစိုးရကိုထောက်ခံတဲ့သူတွေရဲ့ထက်ကျင်မှုတွေအမြင်ဆောင်မှုတွေလည်းရသွားတယ်ဆိုတော့အဲ့ဒီကျွန်တော်အမြင်ကတော့ Miss Yan Lee ကကတိုးမောင်ကြပြီးအဲ့တိုင်နဲ့ပျောက်သွားလို့ဒီလိုဖြစ်တယ်လို့ဆိုနေပါတယ်
ဟုတ်ကဲ့အဲ့တော့ဒါဆိုရှင် Miss Yan Lee ထုတ်ခဲ့တဲ့အစီအစဉ်သားတွေရှိပါတယ်ဒီပေါ်မှာမြန်မာဆူရပက်ကတော့ဒါတစ်ဖက်သက်ဆန်နေပြတတ်မှုမရှိဘူးအမြင်နဲ့တုံ့ပြန်ခဲ့တယ်ကိုသီဟာရဲ့အမြင်မှာသူ့ရဲ့ဒီအစီအစဉ်သားတွေကမျက်မျက်တက်တာရောဖြစ်ရလားဘယ်လိုမြင်ပါလဲ
ဆိုတော့ဗျာဟိုကျွန်တော်တို့ကအဲ့အချက်နဲ့ဒီရရှိမှုဆိုင်ရာပြဿနာတော့ရှိတာပေါ့နော်ဆိုတော့ကျွန်တော်တို့ဒီအများတစ်စီပေါ့အရင်ဟိုပုံကူများတင်ပြခဲ့တဲ့အရာဒီ report တွေဆိုလို့ရှိလို့တင်ပြချက်တွေဆိုလို့ရှိရတယ်ဒီနေ့အရင်အစိုးရကမကြိုက်ကြဘူးနော်ဆိုတော့ဘာလို့လဲဆိုတော့သူကတက်တဲ့သူအောက်ချိန်မှာကျွန်တော်တို့ပြဿနာရှိတယ်လူခွင့်ရေးချိုးဖောက်ခါမတရားခံတဲ့သူတွေအတန်လေးကိုသူကဟိုကိုးကားပြီးတော့ကျွန်တော်တို့ပြုစုထားတာဖြစ်တယ်ဆိုတော့လူခွင့်ရေးနဲ့ပတ်သက်လို့ထုတ်ရှားသူတွေကကျွန်တော်နားလည်သလောက်ဆိုလို့ရှိရင်တို့ရဲ့လှုပ်ရှားမှုကတို့မှာရှိတဲ့ resource တွေကိုဟုတ်ကျွန်တော်တို့အားကိုးရဲနောက်တစ်ခါကျွန်တော်တို့ဒီမျက်နှာရဲ့လူတွေတိုင်ကြားချက်တွေကိုအဖြေပြုတာပေါ့နော်ဆိုတော့ဟို double check တော့အားနေတယ်ဆိုတော့ကျွန်တော်ပြောချင်တာကဘာလဲဆိုတော့ဒီစုံစမ်းစစ်ဆေးရဲဆိုတဲ့ကဒီတော့ကျေဝန်မှုတော့လိုတာပေါ့နော်အဲ့တော့ဟို miss ရရင်ကြီးနေပါမဟုတ်ရှေ့ကလူတွေလုတ်ခဲ့အားရကြတယ်လုတ်တဲ့လုတ်ခိုက်တာတွေပါတော့လည်းပဲတချို့ဟာလေးတွေမှာအရင်းပွားဝင်လေးရှိတာတော့အမှန်ပဲကြာဆိုတော့အဲ့ဒါကဟိုကျွန်တော်အမြင်ပြောရရင်သက်သာမဟုတ်ဘူးအဲ့တော့ miss ရရင်ကြီးရဲ့ပြင်ပြချက်တွေကလည်းအစိုးရအားနေနဲ့ဒါကိုအသုံးချဖို့ပြီးတော့ဒီကပို့ပြီးတော့ကျေရတဲ့အနေတိုင်းနဲ့ကျွန်တော်တို့ဒီဆက်လုပ်ဖို့ပဲကျွန်တော်အမြင်ပြောရရင်တော့မစ္စတာဟီလီတင်ပြချက်တွေအကုန်ဖန်စရာလည်းမလိုဘူးဟောနောက်ကကျွန်တော်တို့ဒီတကယ်တော်ဝင်ယူပြီးတက်တာတွေတင်ရမယ်အစိုးရက reference ကိုဖြစ်ယူမယ်အဲ့တော့ကျွန်တော်အမြင်ပြောရရင်တော့အကျိုးအရလက်ခံနိုင်ပွဲမရှိတာလည်းပါ
ဟုတ်ကဲ့ကိုတီဟာကျေးဇူးပါကိုတီဟာကွန်မြူမင်းလီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာတော်ရရှင်နေကျွန်တော်လှည့်ပေးခြင်းပါလေဥလာထွန်းရဲ့ပေးစာဖတ်ခြင်းပါလေဥလာထွန်းကြီးကတော့ လူခွင့်ရေးအထူးကိုယ်စားပမောခရန်ဤဒီဟာမြမလူခွင့်ရေးအခြေအနေအဆူအဆုံအနေထားမှာတာဝန်ထမ်းဆောင်ခွင့်ရသူဖြစ်ပြီးတော့သူ့ရဲ့တာဝန်ကိုတိကျပြတ်သားပွင့်လင်းစွာထုတ်ဖော်တင်ပြခဲ့တာဖြစ်ပေမဲ့စစ်တပ်ကိုအထိမခံနိုင်သည့်ဖြစ်စီစစ်တပ်မျက်နှာကိုကြည့်နေရတဲ့ရတားအဆူရအနေနဲ့ကကိုယ့်ရဲ့မူကိုစွန့်ပြီးတော့ကုစရေတော်ကြီးကိုပြည်ဝင်ဝဲပိတ်တာမျိုးစစ်တပ်အလို့ကျလုပ်ပေးနေတဲ့ကဘာနဲ့ကုလသမဂ္ဂကိုပြစ်ပိနေတဲ့မျက်နှာပြက်ခံရတာပါလို့သူအနေနဲ့ပြောချင်ပါတယ်တာဥလာထွန်းရဲ့မြင်မှာအဲတော့ရှင်လီလိုက်ပေါ်မှာနောက်တဦးရောက်နေပါတယ်ကိုတိလက်မူကိုတိလက်မူတို့တတုတ်ဆွေးနွေးမေးမြန်းလို့ရပါတယ
်ကျွန်တော်အနေနဲ့ကတော့အင်ဂျီလီယာကတော့သမ္မတပတ်ကြီးသမ္မတအတင်းကျောက်ပတ်ကြီးမဟုတ်တော့တော့တော်တဲ့လူတယောက်ကျွန်တော်မြင်ပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့သူကအမှန်တရားကိုတင်ကြတဲ့လူဖောက်ပြတဲ့လူဖြစ်ပါတယ်အဲ့ဒါကြောင့်မဟုတ်တော့စစ်တပ်အဖွဲ့ကြီးစစ်အဖွဲ့ကြီးကလက်မခံတာဖြစ်ပါတယ်တော့မြို့ကြီးသားတွေတော့နောက်ကုမ္ပဏီဖွဲ့စည်းနေတဲ့အဲ့ဒီခံလာတဲ့လူတွေကတော့လက်ခံဖြစ်ပါတယ်ခင်ဗျာကျွန်တော်တို့တိုင်းရင်းသားပြည်သူတွေကတော့သူ့ကိုတာမကျူးလို့ပါတယ်ထောက်ခံပါတယ်လက်ခံပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါကုတိလိုက်မှုကျွန်တော်ကိုအောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်ခုနကကုတိလိုက်မှုပြောတာကြားပါမယ်သူတိုင်းရင်းသားတွေအတိကတော့ကျွန်တော်တို့လည်းသတိထားမိပါတယ်ဥပမာဆိုလို့ရှိရင် तू ဟာချမ်းကချင်ပြည်နယ်ကိစ္စရှမ်းပြည်နယ်မြောက်ပိုင်းကိစ္စရခိုင်မာတော်မရွန်ကြာကြီးကိစ္စဒါနဲ့ပတ်သက်ပြီးတော်တော်လေးရေးသားခဲ့တော့တော်တော်လေးအချိန်ကတည်းကပေါ်ပြခဲ့တော့ဒီတန်းသားလူနေစုတော်များရဲ့ထောက်ခံမှုရပါတယ်ဒါပေမဲ့ရခိုင်ကတော့ထောက်ခံမှုကျွန့်ချက်ပေါ့နော်အဲ့တော့ဒီဒါပေမဲ့လည်းပြဿနာက assess ပေါ့ဟောပေါ့နော်သူသူ့အနေနဲ့ဗမာပြည်ဝင်ခွင့်မရတာမြန်မာအစိုးရကသူ့ကို corporate ပူးပေါင်းဆောင်ရွက်မှုမရှိတာဒီအခြေအနေတွေကြုံခဲ့ရပါတယ်အဲ့တော့ပြောမယ်ဆိုရင်အထူးကိုယ်စားလှယ်အနေနဲ့သူတာဝန်ထမ်းဆောင်နေရတဲ့အချိန်မှာအခက်အခဲဆုံးအခြေအနေတွေကိုအမျိုးမင်းတို့ကလည်းသူနဲ့လည်းထိစပ်မှုရှိမှာပါအဲ့တော့အခက်အခဲဆုံးအခြေအနေတွေဖြစ်အပ်တယ်ပြောမယ်ဆိုရင်ဘာလို့ပြောနိုင်မလဲခင်ဗျ
အမအောင်ကတော့ तू ကဒီလူမျိုးပြည်ဝင်ဝင်ဗီဇာတောင်းရပါလေတောင်းပြီးလို့ရှိရင်ဒေနီယာတွေသွားကြည့်နေဆိုရဲဟာကို तू ကအစိုးရကိုတည်ပြရပါလေဒါပေမဲ့အစိုးရကဒေနီယာတွေခွင့်ပြုပါတယ်ဆိုရဲခွင့်ပြုချက်အတိုင်းပဲသွားလို့ရတယ်ဗျဗီဇာရတယ်ဆိုပြီး तू သွားကြည့်နေနေရသွားလို့မရအောင်ဒါကကုလသမဂ္ဂရဲ့ပရိုတိုကိုရုပ်ထုတ်လို့ဒီအတိုင်းဖြစ်ပါတယ်အဲ့တော့ကျွန်တော်နဲ့တွေ့ရှိတဲ့အချိန်မှာကျွန်တော်ညီမပါတွေ့ရတယ်ဆိုတာအရင်အစိုးရလက်ထက်တည်းကကျွန်တော်သူကြုံတွေ့ရတဲ့ချက်ချက်တခုကသွားချင်တဲ့သူတွေ့ဆုံမှုတဲ့တတိနေမှန်မှန်ရရှိဖို့အတွက်သွားဖို့အတွက်ဒီအကြံပြုတဲ့နေရာတွေကိုသွားဖို့မပေးတဲ့အရာမျိုးကျွန်တော်ဖြစ်တယ်။ဥပမာကျွန်တော်တို့ဒီရခိုင်ဒေသမှာရှိနေတဲ့စခန်းတွေကိုသွားပြီးတွေ့မယ်ဆိုလို့ရှိရင်ခုနလိုကျွန်တော်တို့ဒီတက်ကရှိနေတော့မွတ်စလင်များအများဆုံးနေထိုင်တဲ့စခန်းမျိုးရခိုင်နဲ့တွေ့ဖို့အတွက်စီစဉ်ထားတဲ့နေရာမျိုးဆိုလို့ရှိရင်သူကရခိုင်ပြည်သူနဲ့တွေ့ဖို့အတွက်ဒီစီဒီလုံးကျွေးရာခွင့်ပြုရဟာဖြစ်တယ်အဲ့တော့သူ့ကိုခွင့်ပြုတဲ့ဒီမွတ်စလင်များရှိသောဒေသတွေမှာရှိမွတ်စလင်ရှိတဲ့ဒေသကိုသွားပြီးတွေ့တဲ့အခါမှာဘာဖြစ်လာလဲဆိုတော့သူကတစ်ဖက်ပဲယူပါတယ်ဒီအချက်ကိုပဲကိုးကားပါတယ်ဆိုတော့တစ်ဖက်ကတက်ခိုက်မှုဖြစ်လာတယ်အမှန်တော့အစိုးရကစီစဉ်ပြီးတဲ့အခါမှာဒီဟာကိုပဲခွင့်ပြုရဆိုလို့သူ့မှာရတဲ့နေရာသွားရဲအရာမရှိတယ်နောက်ထပ်တစ်ခုကတော့သွားဖို့အတွက်ခုနကပြောသွားတဲ့နေရာကချင်းနဲ့ဒီရှမ်းဒေသနဲ့ရခိုင်ဒေသနဲ့မြေပြည်တော်နဲ့ရန်ကုန်နဲ့အင်းစိန်ထောင်နဲ့စတဲ့သွားမယ့်နေရာတွေကအများကြီးဒါနဲ့သူ့ကိုထုတ်ပေးထားတဲ့ရက်ကကျွန်တော်ဟိုတပတ်လောက်ပဲရှိတယ်တပတ်လောက်ပြီးမှအဲ့လိုသွားနိုင်ဖို့အတွက်ကျွန်တော်မြန်မာနိုင်ငံရဲ့လမ်းခီးသွားလာမှုအခြေအနေနဲ့ဆိုရင်ဟိုရောက်တဲ့အချိန်ကခဏလေးပဲရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ပြည်စုံစုံလောက်တော့သုံးသပ်မှုတွေထပ်ပေါ်နိုင်အောင်လူများစွာနဲ့ပြည်ပြောမင်းမြန်နိုင်ပြီးတော့တည်င်းချက်လေးရယူနိုင်အောင်လုပ်ဆောင်တဲ့ခါမှာအခက်အခဲတွေအများကြီးရှိခဲ့တာတော့သူကိုယ်တိုင်ထုတ်ပြန်နေပညာချက်ထည့်ချက်မှလည်းကျွန်တော်တွေ့ခဲ့ရပါတယ်ဒါကသူ့ရဲ့အခက်အခဲတစ်ခုပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုထပ်မေးချင်တာကဒီ Ranger ဆိုတဲ့အုံနှုံးမြန်မာဆူရကလည်းလက်မခံပါဘူးမြန်မာလူလူတော်များများကလည်း Ranger လို့ပြောလို့ရှိရင်ဟိုဒေါ်လစ်ခါသေးဖြစ်ကြတယ်အဲ့တော့ဒီနေရာမှာသူဒီဆောင်ရွက်ချက်တည်နဲ့ပတ်သက်လို့မြန်မာပြည်ပေါ်မှာသဘောထားမကောင်းဘူးနောက်တချို့ဒေါ်ဆန်းစုကြည်နဲ့သူနဲ့အဆင်မပြေဘူးဒေါ်ဆန်းစုကြည်ပေါ်မှာသဘောမမကောင်းဘူးဆိုတဲ့ဟာမျိုးတွေစာမျိုးတွေအခုဆွေးနွေးပွဲအတွက်စာတော်များများကျွန်တော်တို့ရပါတယ်အကြောင်းလို့သူကဒေါ်ဆန်းစုကြည်ပေါ်မြန်မာလူလူပေါ်သဘောထားမကောင်းဘူးဒါကြောင့်မို့ဒီလိုအစီအကံအမျိုးတွေထွက်လာတယ်ဆိုပြီးတော့ပြောပါတယ်အဲ့တော့ကျွန်တော်သိချင်တာကကော်မြူဝင်းတို့ထိစပ်ထားတဲ့လူတွေဆိုတော့သူ့ရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့တဘောရာလူခွင်နဲ့ပတ်သက်လို့တဘောရာဘလူးများတိခေါက်မိပါလဲ
သူကတော့ဒီရိုဟင်ဂျာဆိုတဲ့နာမည်ကိုသုံးပါတယ်ဒါပတ်ဘာလို့သုံးပါလဲဆိုတော့သူ့တိုင်ကရှိထားခဲ့တဲ့မစ္စတာကန်တန်နမအစဒီနာမည်တွေကိုသုံးထားတယ်ဒီစကလုံးကကုလသမဂ္ဂမှာသုံးသောကုလသမဂ္ဂကဒီသုံးဆွဲမှုအတွက်လှုပ်ဆောင်ထားသောစကလုံးဖြစ်တဲ့အတွက်သူကဒါကိုမသုံးပါဘူးပြောလို့မရကုလသမဂ္ဂလက်ခံထားတဲ့အဝန်ဝန်းအောက်ကိုရောက်သွားပြီတရားဝင်လို့သတ်မှတ်ထားသောနာမည်တစ်လုံးနဲ့ဖြစ်နေတဲ့အတွက်ဒီဟာကိုသူသုံးတယ်အဲတော့ရိုဟင်ဂျာလို့အတိအမှန်မပြည့်တဲ့လူကဒီအမျိုးသမီးရောရိုဟင်ဂျာလို့သုံးနေတာရိုဟင်ဂျာဘက်ကိုအာဒီစာနာမှုတွေပေးတယ်ကိုကြီးဒီဘက်မျက်နှာလိုက်တယ်ဆိုတော့ထင်သွားတဲ့သဘောမျိုးအဲ့ဒါမျိုးဖြစ်သွားနိုင်လို့ယူဆတယ်အမှန်တော့ကုလသမဂ္ဂသုံးတဲ့စကလုံးကိုကုလသမဂ္ဂမှာတာဝန်ထမ်းဆောင်တဲ့သူကသုံးရင်းဖြစ်ပါတယ်ဒါသူ့ရဲ့ဒါသူ့ရဲ့ပုံကိုရည်တည်ချက်မဟုတ်ဘဲနဲ့ဒီ ဒီ professional ချက်တီချက်နော်ဝန်ထမ်းတစ်ခုရဲ့ဝန်ထမ်းတယောက်ရဲ့ဒါမှမဟုတ်ရှေ့ဒီပါခန့်အပ်ထားတဲ့သူတူရဲ့ချက်တီချက်လို့ကျွန်တော်ထင်တယ်နောက်တစ်ခုကသူကထူးခြားချက်တစ်ခုကတော့အရင်လူခွေစုံစမ်းစစ်ဆေး commerce ဒီအရာရှိတွေကလူခွေချုပ်ဖောက်မှုပြောပေမဲ့သူကဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်လို့သူကထုတ်ဖော်ပြောဆိုမှုတစ်ခုရှိခဲ့တယ်ဒါကတော့ဒေါ်အောင်ဆန်းစုကြည်ကဒီလိုမျိုးလွတ်နိုင်တဲ့ကိစ္စတွေရှိတယ်ပဲဒီလောက်ကြီးမလုပ်ဘူးဆိုတဲ့ပြောကြားချက်ကဒေါ်အောင်ဆန်းစုကြည်ကိုအလုံးကျူးကိုးကွယ်တော်သူများဒေါ်အောင်ဆန်းစုကြည်ကိုလုံးဝအထီးမခံပဲအရန်ချစ်မြတ်လို့တော်သူများကဒါဒေါ်စုတော့စော်ကားပြီဆိုပြီးတော့ဒေါ်စုဘုံမှာသူမုန်းတိနေပြီးမနာလိုဖြစ်နေတဲ့စတဲ့အတွေးမျိုးဝင်ပြီးတော့သူ့ကိုဒေါ်အောင်ဆန်းစုကြည်ဘုံမှာဒီလိုစိတ်ထားတွေထားပါတယ်ဒူရင်းဂျာဆက်စကလုံးတုံးချင်းကမျက်နှာလဲရရောက်ပါတယ်ဆိုရဲပြောဆိုချက်ပဲကျွန်တော်တို့ထွက်လာတယ်လို့ကျွန်တော်ယူဆတယ်ဗျ
ဟုတ်ကဲ့အဲ့ကျွန်တော်နောက်ဆုံးတစ်ခုမိကျင်ပါလေကိုကနှစ်ယောက်လုံးကိုအရင်ဆုံးကော်မြူမင်းဖြစ်ပေးစေချင်ပါလေဒေါ်မစ္စတာဟီလီကိုနေရာကနေဖယ်ဖို့တခြားတယောက်စားထိုးဖို့မြန်မာစုကလည်းတောင်းနေပါလေပြောမစုံသူ့တာဝန်ကလည်းလုံးဝကုန်ပါပြီနောက်ထပ်စားထိုးလာမယ်အဲ့တော့စားထိုးလာမယ့်လူကရောမြန်မာလူထုတွေမြန်မာစုရတွေသူတို့အနေနဲ့စိတ်ကြိုက်ဖြစ်မဲ့ကုစားမျိုးရပါမလား
ကျွန်တော်တို့ဒီရွေးချယ်တဲ့နေရာမှာဘာလို့ကြည့်ရလဲဆိုတော့မြန်မာစုရအစဉ်ပြုနေလူမျိုးပုံစံမျိုးကျွန်တော်ယူမှာမဟုတ်ဗျလူခွေနဲ့ပတ်သက်လို့အတွေ့အကြုံရှိရလို့နောက်ကလူခွေဘူဝါဒတွေပေါ်မှာကင်ဆယ်ပြီးတော့လွတ်ဆောင်နိုင်တဲ့သူနောက်တစ်ခါသူ့နိုင်ငံတွေကလည်းဒါနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်အစီအစဉ်ဖြစ်တဲ့လူရွေးမှာပါအဲဒီတော့ကျွန်တော်တိုက်ကြည့်ရဲ့အချိန်ကလည်းလူခွေကိုအမှန်တိုင်းပြောလို့ရှိရင်အရင်တော့သူရဲကောင်းလို့ပြောလက်ခံပြီးမယ်အခုဆိုရှင်လူခွေကြောင့်ပြောတာနဲ့ဟိုဒီပါတဲ့ဒါဒီယူကမဲ့လူဆိုတဲ့အမြင်မျိုးဖြစ်တော့လူခွေအမှန်တကယ်ပြောလာပြီဆိုရင်အောင်ချင်းအစိုးရပါဝင်လက်နက်ကိုင်တပ်ဖွဲ့တွေနောက်နေစလို့စစ်တပ်လူမျိုးဒီလုံခြုံရေးအဖွဲ့တွေအကြောင်းပြောလာတယ်ဆိုတော့မကြိုက်တဲ့လူကတော့ရှိတာအစင်သာပါပဲအဲတော့လူခွေစုံစမ်းစစ်ဆေးကော်မရှင်ဆိုတာအစိုးရကြိုက်ဖို့အတွက်လုပ်ဆောင်တာမဟုတ်ပါဘူးเนาะသူရဲ့လူခွေရက်တီချက်ပေါ်မူတည်ပြီးလူခွေချစ်တယ်ကိုတမားရှိရှိဓမ္မတိကျန်ကြကြစုံစမ်းစစ်ဆေးပြီးတော့ဒါပေါ်ထုတ်ရေးသားမယ်တာဝန်ချိန်တဲ့သူပဲကျွန်တော်ဖြစ်ပေါ်ပေါ်အရေးကြီးပါတယ
်အ
ဲတော့ပြောပြီဆိုလို့ရှိရင်တော့ကြိုက်တယ်လူရှိတယ်မကြိုက်တယ်လူရှိမှာပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုတီဟာကိုစက္ကန့်30လောက်ပဲအချိန်ရပါတယ်နောက်ထပ်ကုစလေကိုကုတီဟာဘယ်လိုများမြင်ပါလဲခင်ဗျာမြန်မာလူလူကြိုက်ဖြစ်ပါမလား
ကျွန်တော်ကတော့ဆိုရဟိုဒီဘက်ဆက်တိုးတဲ့အချိန်ပဲရပဲပြောစတိုင်မြတ်အခုချိန်မှာကောင်းပြီဗျာကောင်းပြီဆိုတော့ကျွန်တော်တို့ဒီ report လည်းထွက်တာအခါကျတော့ကျွန်တော်တို့ထိုင်ကြောင်းအဲ့ဒီမှာဝန်ခံနာလည်းရှိတော့ဒီမိုက်နောက်လောက်တဲ့သူကမစ်စီယန်ဟီးလျာပွဲမကြက်တော့ဘူးလို့ထင်တယ်အဲ့တော့သူပပနဲ့နဲ့ကိုက်ခွင့်နေတော့ကျွန်တော်ထင်တယ်အချိန်ပြေပါလိမ့်မယ်လို့ထင်တယ်အဓိကအချိန်ခါခွင့်ပြုနေပြီဖြစ်တယ်ဆိုအခုဒါမဲ့ကျွန်တော်တို့ကိုယ်စလဲအနေနဲ့ကတော့ကျွန်တော်ထင်တယ်အများကြီးလုံးလုံးနိုင်ပါလိမ့်မယ်လို့ထင်တယ
်ဒီ
ကပါနဲ့မှုလည်းဒီအခုရတဲ့သဘောထားလေတက်မှန်ပဲသဘောထားကိုချိန်ပြီးတော့ကစားသွားနိုင်မှုပဲ၊ကိုက်ပြီးသွားနိုင်မှုပဲလို့ပဲလို့ထင်ပါ
တယ်။ဟုတ်ကဲ့ကိုတီဟာဆိုလိုတာက ICU ကိုနောက်ဆုံး report ကိုပြောဆိုလိုတဲ့သဘောရပါတယ်ခင်ဗျာ။ကျွန်တော်တို့ daily life season အချိန်ဆီသွားလို့ပါ။အဓိကပေါင်းဆွေးနွေးပေးတဲ့ကွန်မျိုးမင်းနဲ့ကိုတီဟာကျွန်တဲ့တော်ရရှိနေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ daily life season ဒီမှာကျွန်တော်ကပြပ
ါ။ကိုတညုံပင်တိုင်းဆွေးနွေးခဲ့တဲ့ daily life season ဖြစ်ပါတယ်။တဲ့လေလိုင်းဆွေးနွေးရအစီအစဉ်တွေကိုတော့အင်္ဂါနေ့နဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ကြပြီးပါဝင်လို့လည်းဆွေးနွေးနိုင်ကြပါရခင်ဗျာအခုတော့သူယုံကြည်ရအစီအစဉ်မှာ software engineer ဦးဇော်ဝင်းမောင်ရဲ့ယုံကြည်ရကိုနားဆင်ရပါမယ်မမိုးပြူကအစီအစဉ်တင်ဆက်ထားပါရခင်ဗျာ
အားလုံးပဲမင်္ဂလာပါဗျာကျွန်တော်မြတ်ဝေချင်တဲ့အကြောင်းအရာကတော့အတမိုးရန်ချောင်းပညာရေးကိုယုံကြည်တဲ့အစီအပိုင်းဖြစ်ပါတယ်ကျွန်တော်ဒီခုလက်ရှိမှာ software engineer အနေနဲ့ရည်တည်နေပါတယ်။ရခင်ချင်းဒီမှာကျွန်တော်တို့နေမှာပညာရေးမထောက်ကားတဲ့ level ဟိုတိတ်ပြီးအမပေးတဲ့ level တခုဖြစ်တဲ့အတွက်ကျွန်တော်မိသားစုဒီတက္ကသိုလ်ကိုထားလာအားလုံးကပြပြန်ရှုံထားကြတယ်။ကျွန်တော်မိသားနောက်ဆုံးမသွားပါဘူး။ကျွန်တော်ပညာရေးစုံကန်းတိုင်အောင်ထီအောင်ကျွန်တော်မိသားထားခဲ့ပါတယ်။ဒီတက္ကသိုလ် engineer ဘာသာရပ်ပြီးအောင်ထားခဲ့တယ်ဒါကြောင့်ကျွန်တော်ဒီလက်ခုချိန်မှာ engineer ဘာသာရေးအဖြစ်အတမူအချက်ရှိတယ်ဒီလိုပညာရေးကိုအားပေးတဲ့အတိုင်းဝန်ဖြစ်လာပုံပါတယ်ကျွန်တော်တို့နေကျေဦးတော်ထိနေမှာတိုင်းတဲ့ဆင်းပညာရေးကိုအားပေးပါလို့ပြောဖို့ကျွန်တော်နေနဲ့မဖြစ်နိုင်ဘူးအဲ့လိုမဖြစ်နိုင်တဲ့အတွက်ကျွန်တော်စာကြည့်ကြိုက်ကိုကိုဒူကိုထား2012ခုနှစ်မှာတည်ဆောင်ခဲ့ပါတယ်ရှင်းနှစ်မြောက်ရှိနေပါပြီ formal education non formal education အနေနဲ့ဆိုတော့ကျွန်တော်တို့နိုင်ငံရဲ့လူသားအရင်းအမြစ်တွေကိုပြန်လည်ဖွံ့ဖြိုးလာစေဖို့ကျွန်တော်ယုံကြည်ပါတယ်။ကျွန်တော်တို့ယုံကြည်ရတော့ formal education ကိုလည်းယုံကြည်တယ် non formal education ကိုလည်းယုံကြည်တယ်။အခုချိန်မှာပြည်သားတဲ့ဒီတက္ကသိုလ်သွားတဲ့လမ်းကြောင်းဒီနှစ်ထန်းနေအရင်းရှိတာဖြစ်တဲ့အတွက်တောင်တူလေသမားတောင်တူလေသမားတွေရဲ့ဒီဝင်ငွေကတက္ကသိုလ်ကိုဆုံးခန်းတိုင်အောင်မထားနိုင်တာဖြစ်တဲ့အတွက်ရှိတဲ့အောင်စေတဲ့အောင်ကနေပြီးဆိုတော့အလောက်ကခွင်လန်းတစ်ခု
နှစ်နီးပြီးမှသာလျှင်မိသားစုရဲ့ဝင်ငွေတစ်ဖက်တစ်လမ်းကနေပြီးတော့တိုးတက်မယ်။တယောက်ချင်းစီရဲ့ဝင်ငွေတိုးတက်တာဖြစ်တဲ့အတွက်တမိသားစုချင်းစီရဲ့ဝင်ငွေပိုပြီးတိုးတက်မယ်။ထို့ကြောင့်လေတမိသားစုချင်းစီကနေပြီးတော့ဒီလိုနဲ့တနိုင်ကန်လုံးအထိရက်တိဒီဝင်ငွေအင်ကမ်းနေနဲ့ရက်တိနိုင်မယ်။အဲ့အဥ္စာကိုယုံကြည်တယ်။လူတိုင်းကအလုံးရှိရမယ်။အလိုအလိုရှိရမယ်ဆိုတော့တစ်ဖက်တစ်လမ်းမှာနိုင်ငံတော်အနေနဲ့လည်းဒီလိုလူငယ်ခွင့်ပြုရေးစင်တာတွေလက်ရှိလုပ်နေပါလေ။ဒီတိုင်းတိုင်းမှာဆိုရင်လူငယ်ခွင့်ပြုရေးစင်တာတွေပြီးခဲ့တဲ့2019ဒီဇင်ဘာလမှာချူခရိုင်ကအင်ရှင်ဖြစ်ကျင်းပတဲ့လူငယ်ဖိုရမ်အလူငယ်ပြည်စုံပွဲတွေလည်းလုပ်နေပါလေ။အဲ့လိုလူငယ်ပြည်စုံပွဲတွေကလည်းကျွန်တော်ဒီနေ့လည်းချင်းချင်းတောင်းခံတယောက်နေနဲ့ပူပေါင်းပါဝင်ပါလေ။ထို့တူပဲကျွန်တော်တို့တောင်းချီမှာလည်းစကြတဲ့ကနေတစ်ဆင့်ကျွန်တော်တို့လူငယ်ခွင့်ပြုရေးစင်တာအဖြစ်တွားဖို့အတွက်ကြိုးစားနေပါတယ်ဖောင်ဒေးရှင်းပြီးနေပါပြီအဲ့လိုစင်တာဒီကျွန်တော်တို့တပ်ဖြတ်သူအသေးစားလေးလို့ကျွန်တော်တင်စားချင်ပါတယ်အဲ့လိုတပ်ဖြတ်သူအသေးစားလေးရနေပြီဆိုတော့ကွန်ပျူတာပညာနဲ့အင်္ဂလိပ်စာ language ပါတာရဲ့တင်စားပေးမယ်လက်မှုပညာတွေတင်ပေးမယ်အမျိုးသမီးတွေဆိုရင်လည်းအင်းနဲ့လက်မှုပညာတွေတင်စားပေးပြီးဆိုတော့ကိုယ်ဘဝတွေကိုပြန်လည်မြင့်တင်တယ်လို့လူတယောက်ချင်းစီရဲ့ဘဝတွေကိုမြင့်တင်ပြီးဆိုတော့ဒီနေ့ရွာရွာနဲ့စပြီးဆိုတော့နိုင်ငံလုံးကျွန်တော်တို့လူသားအရင်းမြစ်ကိုတံမိုးထားတဲ့စီပြီးဆိုတော့ကိုယ်နိုင်ငံကိုတိထပူခုခုတိုးတက်လာစီဖို့တော့ရည်ရွယ်ပါတယ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်အခုဗိုလ်တော်ဦးနေမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနာရီအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းတူမီတာ20 kHz 15133ညလိုင်းတူမီတာ25 kHz 11183ညလိုင်းတူမီတာ32 kHz 9335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီနေ့မနက်ဖြန်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါမယ်ခင်ဗျာ
သမရဒိုနယ်ထရန့်ပေါ်တရားဆက်ဆူထားတာကိုတက်လက်တော်မှာကြားနာစစ်ဆေးဖို့အင်္ဂါနေ့မှာစတင်လုပ်ဆောင်နေကြပါပြီ။သမရအာဏာကိုလွှဲသုံးစားလုပ်မှုလွတ်တော်ရဲ့လုပ်ငန်းတွေကိုဟန်တားနှောက်ယှက်မှုဆိုတဲ့စွဲချက်တစ်ခုကိုသမရကကျူးလွန်ထားသလားဆိုတာကြားနာစစ်ဆေးဖို့စတင်လုပ်ဆောင်တာဖြစ်ပြီးဒါဟာအမေရိကန်သမိုင်းမှာ၃ကြိမ်မြောက်ဖက်ရှိသေးတဲ့ကြားနာစစ်ဆေးမှုဖြစ်ပါတယ်။လွတ်တော်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပြီးသက်အစီရင်ခံစာမှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုဆက်လက်စုံစမ်းစစ်ဆေးပြီးတရားဆက်ဆူဖို့နိုင်ငံတော်သမရကကော်မရှင်ရဲ့အစီရင်ခံစာအပြည့်အစုံကိုနောက်ဆက်တွဲတွေနဲ့အတူပြည်တော်စုရှိနေချုပ်ယုံကိုပေးပို့ပြီးဖြစ်တယ်လို့ဇန်နဝါရီလ22ရက်နေ့ဆွဲနဲ့နိုင်ငံတော်သမ္မတယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြည်တွင်းလက်နက်ကိုင်ပြည်ပခါတွေအတွင်းပစ္စည်းဥစ္စာဖျက်ဆီးခံရတာဒါမှမဟုတ်လူရတာဒါမှမဟုတ်အရဲသားတွေကကျူးလွန်ခဲ့တဲ့တခြားရာဇဝတ်မှုကြီးတွေကိုဆက်လက်စုံစမ်းစစ်ဆေးပြီးတရားစွဲဆိုဖို့ဖြစ်တယ်လို့သမ္မတယုံထုတ်ပြန်ချက်မှာပါရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့အငင်းပွားပွဲပြည်ဝင်ခွင့်ထိန်းချုပ်ကတ်သက်တဲ့အစီအစဉ်ရထပ်တိုးမဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့အင်ကာနေတို့သတင်းတွေကိုကိုးကားပြီး Riders သတင်းကဖော်ပြပါတယ်။သမ္မတထမ်အစိုးရကပြည်ဝင်ခွင့်ကတ်သက်နိုင်ငံများဆင်းမှာနောက်ထပ်9နိုင်ငံထပ်ထည့်ဖို့စီစဉ်နေတဲ့အကြောင်းအဲဒီနိုင်ငံတွေကတော့မြန်မာ၊ Belarus, Eritrea, Kyrgyzstan, Nigeria, Sudan နဲ့ Tanzania တို့ဖြစ်တယ်လို့သတင်းတွေမှာဖော်ပြပါတယ်။ဒီဥနိုင်ငံလည်းပိုင်း Wuhan မြို့မှာပြန့်နှံ့ဖြစ်ပွားနေတဲ့ Virus ပိုးအသစ်တစ်မျိုးအမေရိကန်ပြည်ထောင်စုမှာပထမဆုံးကူးစက်ခံရတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကအင်ကာနေမှာပြောပါတယ်ခင်ဗျာ။
ဘုရားကနေမနက်ခင်းသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်ကျွန်တော်ကတော့ရမထွန်ပါဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကို Line to Meter Second Line to Meter Second နဲ့ Line to Meter 25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတတ်ရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.